Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်တော်ရရှင်နေကိုတင်ဆက်ပေးမယ့်ထိတ်တဲရောက်သတင်းတွေမှာတော့ရုရှားရေနံတင်ပို့မှုပိတ်ပင်တဲ့ဥပဒေကြောင့်အမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။တူရကီနိုင်ငံမှာယူကရိန်းရုရှားအပြစ်ခတ်ရက်စဲဖို့ဆွေးနွေးမှုကတိုးတက်မှုမရှိဘဲပြီးဆုံးသွားပါတယ်။ယူကရိန်းကိုရုရှားဘက်ကဓာတုဇီဝလက်နက်တွေနဲ့အသုံးပြုလာနိုင်တယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်မကြီးဟောင်းဦးကျော်စွာမင်းအနေနဲ့သူခုနေထိုင်နေတဲ့တန်မကြီးနေအိမ်ကနေထွက်သွားပေးဖို့ဗြိတိန်အစိုးရကတိုက်တွန်းတဲ့အကြောင်းရိုက်တာသတင်းပုဒ်မှာရေးထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီနေတဲ့ Nippon Foundation ရဲ့ဥက္ကဋ္ဌယိုဟီဆာဆာကာဝါဟာဒီကနေ့ချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ကရင်ခေါင်းဆောင်နဲ့တွေ့ဆုံချိန်မှာတော့တိုက်ပွဲဖြစ်နေတဲ့လေးကိုအကြောင်းကိုဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်
။ပြီးခဲ့တဲ့ဒီဇင်ဘာလကလေးကတိုက်ပွဲကြီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီမြို့ကလောကမြို့ပြက်ကြီးဒီမြို့မြို့သားအားလုံးကလည်းတော်တော်များများရှောင်နေရတော့ဥဒတိကျန်လာလို့များတဲ့အနေထားမရှိနေတဲ့ပုံမှာဒီကိစ္စမှာဆွေးနွေးမယ်လို့ပဲကျွန်တော်တို့ပြရပါတယ်။
KNU နိုင်ငံခြားရေးတာဝန်ခံဖရိုစော်တော်နီ VOA ကိုပြပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်စကိုင်းတိုင်းရင်းမပင်ဘက်ကအခြေအနေချင်းပြည်နယ်ဖလန်းဘက်ကတိုက်ပွဲအခြေအနေစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ရုရှားနိုင်ငံကရေနံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ဗုဒ္ဓဟူးနေ့ကတခဲနဲ့ထောက်ခံအတည်ပြုလိုက်ပါတယ်ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရုရှားကရေနံတင်သွင်းမှုကိုပိတ်ပင်ကန့်သတ်မဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ရဲ့အစောပိုင်းကြေညာချက်ကိုလွှတ်တော်ကဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်တာလည်းဖြစ်ပါတယ်။ရုရှားကရေနံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့အတွက်တိုင်းပြည်အတွင်းမှာဓာတ်ဆီဆီတွေတက်လာနိုင်ပြီမယ်လဲ။ယူကရိန်းကိုအမေရိကန်ကနိုင်ငံရေးပါတီကြီးနှစ်ခုစလုံးကထောက်ခံတယ်ဆိုတာကိုပြသလိုတဲ့အတွက်လွှတ်တော်မှတ်တွေကအဲ့ဒီဓာတ်ဆီဆီတက်တာကိုဂရုမစိုက်ဘဲဒီဥပဒေကြောင့်ကိုစိတ်အားထက်သန်စွာထောက်ခံခဲ့ကြတာပါ။ထောက်ခံမဲ414မဲကန့်ကွက်မဲ18မဲနဲ့အတည်ပြုပေးလိုက်တဲ့ဒီဥပဒေကြောင်းကိုအထက်လွှတ်တော်မှမဲခွဲဖို့ပို့လိုက်ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းမှာငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းကျင်းပမှုတွေနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ရုရှားကရေနံတင်သွင်းမှုကိုပိတ်ပင်ကန့်တတ်လိုက်ရင်ကမ္ဘာရေနံဈေးတွေထိုးတက်ပြီးတိုင်းပြည်အတွင်းမှာလည်းဓာတ်ဆီဈေးတွေတက်လာနိုင်တာကြောင့်ပိတ်ပင်ကန့်တတ်ဖို့သမ္မတဘိုင်ဒန်အစိုးရကအစောပိုင်းမှာဝန်လေးနေခဲ့ပါတယ်။
Since Putin began his military buildup on Ukrainian borders,
the Mara Putin ကရုရှားကိုဝင်ရောက်တိုက်ခိုက်ဖို့စီရေးပြင်ဆင်နေတဲ့အချိန်ထဲမှာပဲအမေရိကန်နိုင်ငံအတွင်းမှာဓာတ်ဆီဆီဟာတကာလန်ကို85ပြားတက်သွားခဲ့ပါတယ်။အခုလိုပိတ်ပင်ကတ်တက်လိုက်မယ်ဆိုရင်ဓာတ်ဆီဆီပိုတက်သွားနိုင်ပါတယ်။ Putin ကရင်နံဈေးတွေတက်အောင်လှုပ်ဆောင်လာမှာကိုကျွန်တော်တို့နိုင်ငံအတွင်းမှာအတက်နိုင်ဆုံးနည်းနိုင်သမျှနည်းအောင်ကျွန်တော်တို့ကြိုးစားလှုပ်ဆောင်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောသွားတာပါ။အမေရိကန်အနေနဲ့ရုရှားကရေနံများများဆဆတင်သွင်းခြင်းမရှိပေမဲ့သမ္မတပူတင်အတွက်ဝင်ငွေအများပြားရရှိရာအသက်သွေးကြောဖြစ်တဲ့အတွက်ရေနံတင်ပို့မှုကိုအခုလိုပိတ်ပင်ကန့်သတ်ခြင်းဟာလှုပ်တင်လှုပ်ထိုက်တဲ့လှုပ်ရလို့အမေရိကန်လွှတ်တော်အမတ်တွေကယူဆကြပါတယ်ခင်ဗျာယူကရိန်းနဲ့ရုရှားနိုင်ငံတို့အကြားအပြစ်ခတ်ရစဲရေးအတွက်တူရကီနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးမှုဟာတိုးတက်မှုတစ်စုံတရာမရဘဲပြီးဆုံးသွားတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဘာကပြောကြားလိုက်ပါတယ်ပြစ်ခတ်ရစဲရေးအတွက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုမရခဲ့ပါဘူးလို့တူရကီနိုင်ငံအန်တာလီယာမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရွန်နဲ့တွေ့ဆုံအပြီးယူကရိန်းနိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ဆွေးနွေးပွဲဟာခက်ခဲကြောင်းနဲ့ရုရှားဘက်ကဆွေးနွေးတဲ့အကြောင်းအရာတွေဟာအရင်ကတည်းကထူးခြားပြောင်းလဲမှုမရှိဘူးလို့လည်းယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဘာကစွပ်စွဲပြောကြားလိုက်ပါတယ်ယူကရိန်းဘက်ကလက်မြောက်အရှုံးပေးခဲ့ခြင်းမရှိသလိုနောက်မှလည်းအရှုံးပေးမှာမဟုတ်ဘူးလို့ဝန်ကြီးဒီမီထရိုကူလေဘာကပြောပါတယ်ယူကရိန်းအရေးနဲ့ဆက်နွယ်ပြီးအနောက်အုပ်စုနိုင်ငံတွေနဲ့နျူကလ িয়ার စစ်ပွဲဖြစ်နိုင်သလားလို့သတင်းတောက်တွေကမေးလာမှာတော့နျူကလ িয়ার စစ်ဖြစ်မယ်လို့သူမထင်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့ကပြန်လည်ဖြေကြားခဲ့ပါတယ်ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်တာသတင်းနှစ်ပတ်ကျော်ကြာလာပြီးအသက်ဆုံးရှုံးမှုတွေတနည်းတခြားများပြားလာနေသလိုယူကရိန်းကထွက်ပြေးရတဲ့ဒုက္ခတွေအရေးအတွက်နှစ်တန်းကျော်လာနေချိန်မှာနှစ်ဖက်ပြည်လည်မှုတွေရရှိအတွက် တူရကီနိုင်ငံကဂျာဝင်ပြီးတွစ်ဆုံဆွေးနွေးမှုကိုစီစဉ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းရုရှားဘက်ကဓာတုဒါမှမဟုတ်ဇီဝလက်နက်တွေအသုံးပြုဖို့ကြိုးစားလာနေတဲ့အကြောင်းအမေရိကန်ကမနေ့ဗုဒ္ဓဟူးနေ့မှာတရားဝင်သတိပေးလိုက်ပါတယ်ယူကရိန်းနိုင်ငံအတွင်းမှာတရားမဝင်ဓာတုလက်နက်ထုတ်လုပ်မှုရှိနေတယ်ဆိုပြီးရုရှားဘက်ကစွပ်စွဲချက်ကိုလည်းအမေရိကန်သမ္မတအင်ဂျူတော်ကညှင်းပယ်လိုက်ပါတယ်ယူကရိန်းနိုင်ငံဟာအမေရိကန်ပြည်ထောင်စုအကူအညီနဲ့ဓာတုလက်နက်ထုတ်လုပ်တဲ့ဓာတ်ခွဲကနေဖွင့်ထားတယ်ဆိုပြီးရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရိုဗာကတက်တဲ့အထောက်အထားမရှိဘဲဒီသတင်းပတ်အတွင်းဆွဆဲခဲ့ပါတယ်။ဒီပြောဆိုချက်ဟာယုတ်တိမရှိတဲ့ပြောဆိုချက်လို့အင်ဂျူရောပြောခွင့်ရဂျန်ဆာကီက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ယူကရိန်းနိုင်ငံအတွင်းလူတွေအစုလိုက်ပြုံလိုက်သေးစေတဲ့လက်နက်မျိုးတွေတုံးဖို့အတွက်ရုရှားဘက်ကသူ့ဘာသာအခြေခံပြင်ဆင်တဲ့အနေနဲ့အခုလိုဆွဆဲတာဖြစ်နိုင်တဲ့အကြောင်းကိုလည်းအင်ဂျူရောပြောခွင့်ရဂျန်ဆာကီကတုံ့ပြန်ပါတယ်။ရုရှားအနေနဲ့သူโจတင်အကွက်ချစီစဉ်ပြီးတစ်ဖက်သက်ရန်လိုတိုက်ခိုက်တဲ့တရားမဲ့တိုက်ခိုက်မှုတွေကိုမှန်ကန်တယ်လို့သက်သေပြနိုင်အောင်ပြည်ရဲ့စင်နေတာလို့လည်းအင်ဂျူရောဘက်ကတုံ့ပြန်ပါတယ်။ယူကရိန်းကလေးဝက်ဇီဝလက်နဲ့ဆန်တက်ခန်းတွေအကြောင်းသတင်းတွေရေးကြဖို့ကုလသမဂ္ဂဆိုင်ရာရုရှားသားမကြီးဒီမီထရီချူမာကော့ဖ်ကအနောက်နိုင်ငံတွေကိုတိုက်တွန်းပြီးထပ်မံဆွဆွဲခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံကရုရှားကိုလေရင်အပိုပစ္စည်းတွေရောင်းချဖို့ညှင်းဆုပ်ခဲ့တယ်လို့ရုရှားလေကြောင်းဆိုင်ရာအာဏာပိုင်တွေကိုကိုးကားပြီးရုရှားသတင်းဌာနတွေကဒီကနေ့ပြောပါတယ်။ဒါဟာအမေရိကန်အခြေစိုက်ဘိုးဝင်းနဲ့ဥရောပအခြေစိုက် Airbus ကုမ္ပဏီတွေကရုရှားကိုလေယာဉ်အပိုပစ္စည်းတွေရောင်းချမှုရပ်တန့်လိုက်ပြီးတဲ့နောက်တရုတ်ဘက်ကလည်းအလားတူလှုံ့ဆော်လာတဲ့သတင်းထွက်လာတာပါ။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်နေတာကြောင့်အနောက်အုပ်စုနိုင်ငံတွေကရုရှားအပေါ်ဒဏ်ခတ်အရေးယူမှုတွေချမှတ်ခဲ့ပြီးတဲ့နောက်ရုရှားရဲ့လေကြောင်းလိုင်းတွေလည်းအခက်အခဲနဲ့ရင်ဆိုင်လာနေရတာပါ။ရုရှားနိုင်ငံရဲ့ဌာနကလည်းရုရှားရဲ့ခီးသည်တင်လေယာဉ်တွေပြန်တမ်းမှုဘေးကင်းလုံခြုံရေးအတွက်စိုးရိမ်စရာရှိကြောင်းပြောပါရယ်တရုတ်နိုင်ငံကနေဝယ်လို့မရတော့တဲ့အတွက်တူရကီအိန္ဒိယနဲ့တခြားနိုင်ငံတွေကနေဝယ်ယူဖို့ကြိုးစားနေကြောင်းရုရှားခီးသည်တင်လေယာဉ်တွေပြန်တမ်းနိုင်ခြင်းရှိမရှိပြင်ဆင်စစ်ဆေးရတဲ့ဌာနကအရာရှိဖြစ်သူဖယ်လော်ရီကာဒီနော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးအစိုးရပိုင်း Interfax သတင်းဌာနအပါအဝင်ရုရှားသတင်းဌာနတွေမှာရေးသားဖော်ပြကြပါရယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေကြာသပတေးနေ့ညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းတဲ့2021ခုနှစ်ဖေဖော်ဝါရီတရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းခံရတဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်သူကိုမြအေးကိုအင်းစိန်ထောင်တွင်တရားရုံးကနေဒီနေ့မတ်လ10ရက်နေ့မှာထောင်ဒဏ်နှစ်ချမှတ်လိုက်တယ်လို့သိရပါဗျ။ကိုမြအေးဟာပုံမှန် 5-5 ဂါအမှုကိုအင်းစိန်ထောင်တွင်ကနေပြီးခဲ့တဲ့မတ်လကလေးကတရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ထောင်ဒဏ်နှစ်ချမှတ်ခံရပြီးချုပ်ရခံစား권ရှိမယ်လို့သိရပါတယ်။ချုပ်ရနှုတ်မယ်ဆိုရင်တော့နောက်ထပ်တစ်နှစ်ကျော်လောက်ကြောက်ခံအောင်မှာဖြစ်ပါတယ်။အခုလိုချမှတ်လိုက်ပြီမဲ့ကုမြအေးဘက်ကတော့ဒီပုံမှန်နဲ့ပတ်သက်လို့ကျူးလွန်ခဲ့တာမရှိတာမို့ခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအယူခံဝင်မှာမဟုတ်ဘူးလို့လည်းဆိုပါရဲစစ်ကောင်စီကဖမ်းဆီးထားတာတနစ်ကျော်ပြီဖြစ်တဲ့ကုမြအေးမှာနှလုံးရောဂါအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါအခံကြောင့်ထောင်အတွင်းမှာခြေထောက်ထဲပိုးဝင်ခဲ့လို့ခွဲစိတ်ကုသမှုခံထားရပါတယ်အခုချိန်ပြည့်ခြေထောက်ရောင်နေတဲ့အတွက်အသွားလာအထိုင်ထခက်ခဲနေတယ်လို့လည်းသူရှိနေကပြောပါရဲလက်လုံးမှာလည်းပိုးဝင်တဲ့ခြေထောက်ကပြန်ရောင်နေပြီးဆေးရုံတက်ဆေးကုသခွင့်ပေးဖို့ကိုမြအေးကိုယ်တိုင်တင်ပြထားပေမဲ့အကျဉ်းထောင်ဘက်ကလစ်လျူရှုထားတယ်လို့ခန်းစားနေရတဲ့အကြောင်းသူနဲ့နီးစပ်သူတူက VOA ကိုပြောပါတယ်ကိုမြအေးဟာ COVID-19 ရောဂါတက်ပြလိုက်မဖြစ်ခင်ကလည်းထောင်ထဲမှာချော်လဲပြီးသတိလစ်မီမျောသွားခဲ့လို့ဆေးရုံတက်ကုသမှုခံယူခဲ့ရပါသေးတယ်ပြည်နိုင်ငံသားဖြစ်သူမင်းသိန်းဆိုသူနဲ့2014ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကအီးမေးလ်ကတဆင့်ဆက်သွယ်ပြောဆိုခဲ့တာရင်းနဲ့ပတ်သက်လို့ကိုမြအေးဟာလူမျိုးတစ်ခုနဲ့တစ်ခုကြားပဋိပက္ခဖြစ်အောင်လှုံ့ဆော်ရရောက်တယ်လို့ဆိုပြီးမင်္ဂလာတောင်ညွတ်မြို့နယ်ဒူရဲမှုဇော်မင်းဆိုသူကတရားလိုလုပ်ပြီးတော့ပုံမှန် 5-5 ဂါနဲ့တရားစွဲထားတာဖြစ်ပါတယ်ပုံမှန် 5-5 ဂါဆိုတာကတော့လူမျိုးချင်းချင်းဖြစ်စေလူမျိုးတစ်မျိုးနဲ့တစ်မျိုးဖြစ်စေတစ်ဖက်နဲ့တစ်ဖက်ပြစ်မှုကျူးလွန်အောင်လှုံ့ဆော်ရဲဆိုတဲ့အမှုဖြစ်ပြီးတော့ပြစ်မှုကျူးလွန်တယ်လို့ဆုံးဖြတ်ရင်အမြင့်ဆုံးပြစ်ဒဏ်နဲ့နှစ်ထိချမှတ်နိုင်တာဖြစ်ပါတယ်ခင်ဗျာ မြန်မာနိုင်ငံကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူ53ယောက်ကိုထိုင်းရဲတပ်ဖွဲ့ကဒီနေ့မနက်စောပိုင်းမှာဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့လူတွေဟာအလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့သူတွေဖြစ်ပြီးဘန်ကောက်မြို့ကိုဘတ်ကားနဲ့သွားနေစဉ်အတွင်းအယုဒ္ဓယာခရိုင်ထဲကဝေးပြေးလမ်းမပေါ်မှာမနက်4နာရီလောက်ကထိုင်းအဝေးပြေးလမ်းရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်တာဖြစ်တယ်လို့ရဲချုပ်ဝီဝက်ကမ်ချန်နန်ကပြောပါတယ်။သတင်းပေးချက်အရထိုင်းနိုင်ငံရဲ့အမတ်30နှစ်အမြန်လမ်းကနေဘန်ကောက်ကိုသွားနေတဲ့ဘတ်ကားကိုအယုဒ္ဓယာခရိုင်ဘန်ကော့မြို့နာမှာရဲတပ်ဖွဲ့ကတားဆီးပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဘတ်ကားကိုပါလာတဲ့သူတွေကတော့သူတို့ဟာထိုင်းနိုင်ငံမှာအလို့ရဖို့အတွက်တယောက်ကိုထိုင်းဘတ်ငွေ16,000ကနေ18,000အထိပွဲစားကိုပေးခဲ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘတ်ကားဒရိုင်ဘာနဲ့ရင်နောက်လိုက်ကတော့ဒီလူတွေကိုစင်ပူရီခရိုင်ကနေဘန်ကောက်ကိုပို့ဆောင်မှုအတွက်ဘတ်1000နဲ့ကန်းကားခဲ့တာဖြစ်ပြီးတော့သူတို့ကိုမှားတဲ့သူကိုတော့မသိဘူးလို့ပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေရဲ့ဆေးလုံရှားမှုတွေကိုအချိန်နဲ့တပြင်းညီတိနိုင်ဖို့ထောင်တိုင်းကင်းတော့ဂျိုးတူတွေလာမယ့်နှစ်ပိုင်းတွေအတွက်အာကာသာတွေပြစ်လွတ်သွားမယ့်အကြောင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကပြောတာကိုမြောက်ကိုရီးယားပိုင်သတင်းဌာနတွေမှဒီနေ့ဖော်ပြထားပါတယ်။မြောက်ကိုရီးယားအာကာသာဖွံ့ဖြိုးရေးအုပ်ချုပ်ရေးအဖွဲ့ကိုစစ်ဆေးတဲ့အချိန်မှာစစ်ထောက်လိုင်းရင်ကင်းတော့ဂျိုးတူတွေတော်တော်များများနေနဲ့အပြိုင်အာကာသာတွေကိုပြစ်လွတ်မဲ့အကြောင်းကင်ဂျွန်အွန်းကပြောသွားပါတယ်။အမေရိကန်အရေးရှင်တွေရဲ့ကျူးကျော်တဲ့လုပ်ရည်တွေနဲ့တောင်ကိုရီးယား၊ဂျပန်နဲ့ပစိဖိတ်ဒေသကလက်အောက်ခံတပ်တွေရဲ့လှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီသတင်းရယူဖို့ရည်ရွယ်တာဖြစ်တယ်လို့ KCN သတင်းမှာဖော်ပြပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးကြီးစမ်းသပ်မှုတွေပိုစိတ်လာတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မစ်ဆိုင်းတုံးကြီးကာကွယ်ရေးစနစ်ကိုအဆင့်တိုးမြင့်တင်ပြထားတဲ့အကြောင်းလဲအမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်က Chelsea အသင်းပိုင်ရှင် Roman Abramovich နဲ့ဆက်မှုလုပ်ငန်းရှင် Oleg Deripaska အပါအဝင်ရုရှားနိုင်ငံကနာမည်ကြီးဘီလီယံနာတတိယအများပြကိုနံခတ်ပိတ်ဆို့တဲ့စီးရင်ထဲမှာထည့်သွင်းလိုက်တယ်လို့ပဒိန်ဆိုးရကပြောလိုက်ပါတယ်။အဲ့ဒီရေးယူပိတ်ဆို့လိုက်တဲ့စီးရင်အသစ်ထဲမှာ Rosneft စွမ်းအင်ကုမ္ပဏီမှုဆောင်အရာရှိချုပ် Igor Session BDB ဘဏ်ဥက္ကဋ္ဌ Andrei Kostin Gazprom စွမ်းအင်ကုမ္ပဏီကြီးက Alexey Melnyi Transfer Pipeline ကုမ္ပဏီပိုင်ရှင် Nikolai Tokarev နဲ့ရုရှားဘဏ်ဥက္ကဋ္ဌဒီမီထရီလက်ဗဒက်ဖ်တို့ပါဝင်တယ်လို့ဗြိတိန်အစိုးရကဒီနေ့ကြေညာချက်ထုတ်ပြန်ပြောပါတယ်။ရုရှားကယူကရိန်းကိုကြီးကြော်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်အစိုးရဘက်ကအခုလိုအရေးယူပိတ်ဆို့လိုက်တာဖြစ်ပြီးတော့အခုလိုအရေးယူလိုက်တဲ့အတွက်ဒီစီးရင်မှာပါတဲ့သူတွေရဲ့ဗြိတိန်နိုင်ငံမှာရှိတဲ့ပိုင်ဆိုင်မှုတွေကိုဗြိတိန်အစိုးရကထိန်းချုပ်လိုက်ပြီးဒီလူတွေကိုလည်းဗြိတိန်နိုင်ငံကိုခီးသွားလာခွင့်နဲ့တားမြစ်လိုက်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။သောရရှင်များရှင်။ဗြိတိန်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဟောင်းဦးကျော်စွာမင်းအနေနဲ့သူခုနေထိုင်နေတဲ့တမ်မတ်ကြီးနေအိမ်ကနေထွက်ခွာသွားပေးဖို့ဗြိတိန်ဆိုရကနေတိုက်တွန်းတဲ့အကြောင်းရိုက်တာသတင်းတပုတ်မှာရေးသားဖော်ပြပါရယ်။မနှစ်ဖေဖော်ဝါရီလတုန်းကစစ်တပ်ကအာဏာသိမ်းခဲ့တဲ့ပေါ်မှာဝေဖန်ပြောဆိုခဲ့တဲ့ဆိုတဲ့ဆွဆဲချက်နဲ့တမ်မတ်ယာတုကဖယ်ရှားခံခဲ့ရပေမဲ့လက်ရှိအချိန်ထိတမ်မတ်ကြီးနေအိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်။တမ်မတ်နေအိမ်မှာဥကြော်စွာမင်းအခုလိုဆက်ပြီးတော့နေထိုင်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့စစ်တောင်စီကအတော်လေးဖိအားပေးတာနဲ့ကြုံတွေ့နေရတယ်လို့ဗြိတိန်နိုင်ငံသားရေးဌာနအကြီးတန်းအရာရှိတဦးကတမ်မတ်ကြီးဟောင်းဥကြော်စွာမင်းစီကိုမတ်လ၄ရက်နေ့မှာပေးပို့ခဲ့တဲ့အီးမေးလ်မှာရေးသားထားတာကိုရိုက်တာသတင်းမှာကိုးကားဖော်ပြပါရယ်ဗြိတိန်နိုင်ငံသားရေးဌာနကမနှစ်အောက်တိုဘာလအတွင်းရေးပို့ခဲ့တဲ့စာထဲမှာတော့ဥကြော်စွာမင်းအခုလိုမျိုးတမ်မတ်ကြီးနေအိမ်မှာဆက်နေထိုင်ခြင်းကဗြိတိန်အတွက်ရောနောက်မြန်မာနိုင်ငံမှာရှိနေတဲ့သူတို့တန်ယုံကဝန်ထမ်းတွေအတွက်ပါဥပဒေကြောင့်အရာပြဿနာရှိစေတယ်လို့ဖော်ပြထားပါရယ်ဥကြော်စွာမင်းနဲ့ဗြိတိန်နိုင်ငံသားရေးဌာနတို့ကြားစာပေးစာယူကိစ္စနဲ့ပတ်သက်ပြီးရိုက်တာသတင်းဌာနရဲ့မေးခွန်းကိုဗြိတိန်နိုင်ငံသားရေးဌာနကတိုက်ရိုက်ဖြေကြားခြင်းမရှိပေမဲ့ဥကြော်စွာမင်းဟာဒီမိုကရေစီရေးအတွက်တတိရှိစွာယက်တီခဲ့သူဖြစ်ကြောင်းနဲ့သူနဲ့သူ့မိသားစုဗြိတိန်မှာဘဝတည်တည်ဆောက်နိုင်ရေးအတွက်တီတာတဲ့ပံပိုးမှုတွေလှုပ်ဆောင်ခဲ့ကြောင်းဗြိတိန်နိုင်ငံသားရေးဌာနပြောခွင့်ရကပြန်လည်ဖြေကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိဘူးလို့ရိုက်တာသတင်းမှာဖော်ပြပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီနေတဲ့နိပ္ပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာဒီကနေ့မှထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကအားဖြင့်ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့ KNU ကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကြော့ကြော့သိမ်းပြောပြပေးပါရှင်။
နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆဆကာဝါဟာကရင်မျိုးသားအစည်းအရုံး KNU ကရင်ညီမျိုးသားတုတ်တရေးပါတီ KMPP ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်တွေနဲ့ဒီကနေ့မနက်ပိုင်းကတီးခြားစီတွေ့ဆုံခဲ့တာပါ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကာကွယ်ရေးဌာနတာဝန်ခံဘရူဆောရောဂျာခင်တို့ဆဆကာဝါနဲ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံဆွေးနွေးပွဲမှာအဓိက 4K ကော်မျိုးသစ်ကိစ္စကိုဆွေးနွေးခဲ့ကြတယ်လို့KNU နိုင်ငံခြားရေးဌာနတာဝန်ခံဘရူဆော့ဒေါ်နီက VOE ကိုပြောပါတယ
်ကျွန်တော်တို့ဥက္ကဋ္ဌနေပြီးတော့မစ္စတာဆိုတာကဟောနေတူခဲ့ပါတယ်ဈေးမျိုးမျိုးတည်ဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီလိုဒီမျိုးတည်ဆောက်ရေးအတွက်ကုန်ကြတဲ့ရုံးဝင်အားလုံးကိုနိပွန်ဖောင်ဒေးရှင်းကကြက်ခံတယ်ဆိုတာလည်းဒီတိုင်းနေပါလပီဒီပေါ့နော်ဒီနေ့ဒီကလာမှာဒီကောမျိုးရဲ့အခြေအနေအားလုံးပြည်ပြည်တဲ့တိုင်းဟိုပြီးခဲ့တဲ့ဒီဇင်ဘာလကလေးကတိုက်ပွဲကြီးတွေဖြစ်လာတဲ့အခါကျတော့အဲ့ဒီမျိုးကတော့ဝမ်းမြူပြက်ပြီးဒီမျိုးသားအားလုံးကလည်းတော်တော်များများပြေးရှောင်နေရတော့ကုလတိကျန်လာလို့များတဲ့အနေအထားမှရှိနေတဲ့ပုံမှာဒီကိစ္စမှာဆွေးနွေးမယ်လို့ပဲကျွန်တော်တို့ပြရပါတယ
်။ကျန်ယူပထာနဲ့ဆဆကာဝါတို့တွေ့ဆုံပွဲမှာနိုင်ငံရေးကိစ္စတော့ဆွေးနွေးခဲ့တာမရှိဘူးလို့ပရိုဆော့တော်နီကပြောပါတယ်
။နိုင်ငံရေးကိစ္စတော့ဘာမှဆွေးနွေးမ
ရှိဘူး။ဒီကိစ္စကတော
့ဒီနိုင်ငံရေးကတော့ဘာမှဆွေးနွေးမရှိဘူး။ဒီကိစ္စကတော့ဒီနိုင်ငံရေးကတော့ဘာမှဆွေးနွေးမရှိဘူး။ဒီကိစ္စကတော့ဒီနိုင်ငံရေးကတော့ဘာမှဆွေးနွေးမရှိဘူး။ဒီကိစ္စကတော့ဒီနိုင်ငံရေးကတော့ဘာမှဆွေးနွေးမရှိဘူး။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲကိုဘာဘူး NGO ကမှမဟုတ်ကိုယ်ကပြီးတော့ဒီ NG ကိုယ်တိုင်ကဟိုအခြေခံမူတွေအသက်ချိုးပေါက်ရအနာသိရတဲ့ခါမှာဒီလူတွေနဲ့ကျွန်တော်တို့စကားပြောလို့မရတော့ဘူး။ဘာလို့လဲဆိုတော့တရားမဝင်ပါဘူး။တရားဝင်တဲ့နီလန်းဆိုတာပါလဲဆိုတော့ဒီစစ်နာသိန်းကိုကျွန်တော်လက်ခံဘူး။ဒီစစ်အနာရှင်စနစ်ကိုကျွန်တော်တို့ချုပ်ခွင့်ရမယ်။အဲ့ဒါပြီးမှပဲကျွန်တော်တို့စစ်ဆက်လို့ရတဲ့ကိစ္စတွေရှိလာပါပါ
။ဆဆကာဝါနဲ့ဒီကနေ့တရားတွေ့ခဲ့တဲ့ KMPP အနေနဲ့လည်းအဖွဲ့ဥက္ကဋ္ဌခူးဦးတဲ့ဦးဆောင်ပြီးတွေ့ခဲ့တာပါ။တွေ့ဆုံပွဲမှာပါခဲ့တဲ့ KMPP တွင်ရင်မှုနှစ်ဦးအောင်စံမြင့်ကနီပွန်ဖောင်ဒေးရှင်းကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ကိစ္စပညာရေးကိစ္စတွေအဓိကဆွေးနွေးခဲ့တယ်လို့ပြောပါရယ်နိုင်ငံရေးကိစ္စဆွေးနွေးတာမရှိပေမဲ့လက်ရှိကြရပြည်နယ်အတွင်းဆေးဘေးဒုက္ခသည်တွေအရေးကို KMP ဘက်ကထက်သွင်းဆွေးနွေးခဲ့ကြောင်းလည်းပြောပါရယ
်ကျွန်တော်တို့နဲ့ကတော့ဘာမှသူနိုင်ငံရေးဆွေးနွေးတာပြူလင်းသူနဲ့ကျွန်တော်တို့ဈာမှာတော့နိုင်ငံရေးဆွေးနွေးတာတစ်ခါမှတော့မရှိဘူးလေနော်ကျွန်တော်တို့အနေနဲ့ဆွေးနွေးဖို့လည်းမရှိပါဘူးသူနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ကိစ္စနဲ့ပတ်သက်ပြီးမှဒီနေ့ကျွန်တော်ပြည်နယ်ထဲမှာရောက်ရောက်နေတဲ့နော်ပြည်သူလူထုတွေကိုဘယ်လိုနီးလန်းနဲ့ပြည်နယ်ပြည်နိုင်ကောင်းလဲဆိုတဲ့ဟာလောက်ပါပဲဒါမဲ့ဘာဆုံးဖြတ်ချက်မှတော့မရပါဘူးပြည်ပြည်နယ်မှာနီးလန်းကိုစကားပြောကြည့်တဲ့သဘောပါပဲကျွန်တော်တို့ငကူကလည်းဆက်ဆံရေးရှိထားတော့လေ
မစ္စတာဆဆကာဝါဟာဗိုလ်ချုပ်ကြီးရွက်စစ်ဦးဆောင်တဲ့ RCSS ကိုယ်စားလှယ်အဖွဲ့နဲ့လည်းဒီနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတရားဖို့ RCSS ကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်နေတဲ့ဆဆကာဝါဟာ NCA အပြည့်အစုံဘွဲ့နဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဖွဲ့ PPSD နဲ့လည်းတီးခြားစီဒီကနေ့တွေ့ဆုံခဲ့ပါတယ်ဆဆကာဝါဟာ NCA ပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ဒိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့ဆက်ဆံရေးကောင်းသူဖြစ်တယ်လို့ရခိုင်ပြည်နယ်မှာပြစ်ခတ်ရစဲရေးအတွက်လည်းဂျာဝင်ညှိနှိုင်းပေးခဲ့သူပါထိုင်းနိုင်ငံမှာဒိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မတွေ့ခင်သူဟာကမ္ဘောဒီးယားနိုင်ငံကိုသွားရောက်ပြီးလက်ရှိအာဆီယံဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်အကြခင်မြန်မာနိုင်ငံကိုတောဖို့ရှိတဲ့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးလည်းဖြစ်အာဆီယံထူးကိုယ်စားလည်းဖြစ်တဲ့ Prak So Khon နဲ့အတူလက်တွဲလုပ်ဖို့ဆဆကာဝါကိုတိုက်တွန်းပြောဆိုခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဂျပန်ဆိုရကမြန်မာနိုင်ငံမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာအထူးကိုယ်စားလည်းတာဝန်ပေးထားတဲ့ဤပွန်ဖောင်ဒေးရှင်းတို့က UAE ဆဆကာဝါဟာ2021ခုနှစ်နိုဝင်ဘာလကမြန်မာနိုင်ငံကိုသွားရောက်ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အဲ့ဒီခီးစဉ်ဟာဂျပန်အစိုးရကတာဝန်ပေးတဲ့ခီးစဉ်မဟုတ်ဘူးလို့အစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။အခုလဲထိုင်းနိုင်ငံမှာဒိုင်းသာလနဲ့ကန်အဖွဲ့၃ဘွဲ့နဲ့တွဲဆုံမှုဟာနီပွန်ဖောင်ဒေးရှင်းရဲ့လူသားစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအဓိကဖြစ်တယ်လို့စုံစမ်းသိရှိရပါတယ်။အခုခီးစဉ်မတိုက်ခင်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးနဲ့လည်းမလ၅ရက်နေ့ကတွဲဆုံခဲ့ပါတယ်။ထိုင်းနိုင်ငံကိုရောက်တဲ့နေ့ကလည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးနဲ့ခေတ္တတွဲဆုံပါတယ်။ဒီခီးစဉ်အတွင်းမြန်မာနိုင်ငံသွားဖို့မရှိဘူးလို့လောလောဆယ်သိထားရပါတယ်ခင်ဗျာ။
ကိုကြော်ကြော်သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စကိုင်းတိုင်းရင်းမပင်မြို့နယ်တဲကတီးကုန်းကျေးရွာနဲ့အိုးဘိုကျေးရွာတွေဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီတပ်တွေကကျေးရွာတွေကိုတရွာဝင်တရွာထွက်နေမြေရှင်းလင်းရေးလုပ်နေတာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲပြင်းထန်နေတာ၃ရက်ဆက်တိုက်ရှိပြီးကျေးရွာ900လောက်ကပြည်သူ2000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲတွေအတွင်ဒေသခံပြည်သူတချို့တေဆုံးမှုတွေလည်းရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမတ်ဤတန်စင်ပြောပြပေးပါရှင်
။စကိုင်းတိုင်းရေမပင်မြို့နယ်ကတီးကုန်းရွာအနီးမှာမြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မိဖက်အဖွဲ့တွေစုပေါင်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေမတ်လ၁၀ရက်နေ့ဒီနေ့မနက်တနားလောက်ခရဲကတိုက်ပွဲတွေဖြစ်ခဲ့တယ်လို့မြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကဖီဝီကိုပြောပါသေးတယ်
။ဖုန်းကမှတက်ခေါ်ထားခဲ့တယ်နော်။အဆက်ပြေးရောမင်းကကျွန်တော်တို့တနားလောက်မှာ ကျွန်တော်တို့ကဖတ်ပြီးပေါ့နော်ကိုတိုင်ကျတော့အကြီးကြီးမှမှဖြစ်ခဲ့တာရှိပါတယ်အဲ့တော့ဒီနေ့မနေ့မှာကတော့တို့ဒီရန်သူစစ်ကြောင်းကကျွန်တော်ဒီဒီကုန်းကောင်ရဲ့နောက်ဆက်ပေါ့နော်အဲ့ဒါကိုထိုးတဲ့ပေါ့ကျွန်တော်တို့ခုလိုက်ပြီးပေါ့နော်လိုက်တယ်တို့ရန်သူစစ်ကြောင်းကိုကျွန်တော်တို့လိုက်တယ်ဒီတိကျတာဆက်တာလေး
ရင်းမပေမြို့နယ်ထဲမှာအခုရက်ပိုင်းတိုက်ပွဲတွေကြောင့်ရှမ်းရွာ၊ကန်တာ၊လက်ဗန်တော၊တီကုံ၊ပြန်လှဲ့၊ရွှေညောင်ပင်၊ညောင်နှုံ၊ငါဖောင်၊အိုးဘို၊ကြောက်ပြုတ်စတဲ့ကြေးရွာတွေကရွာသားတွေအလုံးထွက်ပြေးနေကြရပါတယ်။ဒီရွာတွေကနေဆေးပေးရှောင်နေကြတဲ့ရေတွက်က2000ကျော်လောက်ရှိပါတယ်။တချို့ရွာတွေကရွာသားတချို့ကရွာတွေကနေအိမ်တွေကိုပြန်သွားကြည့်ရမျိုးရှိပေမဲ့လေအများစုကတော့ရွာကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ကန်တာရွာကရွာသားတယောက်ကတော့လက်ရှိမှာစစ်ကောင်စီတပ်တွေထွက်သွားပြီဖြစ်တာကြောင့်ရွာကိုတချို့တလေပြန်ဝင်လာကြပြီမယ်လေအများစုကတော့ကြောက်လို့မပြန်ရဲကြသေးဘူးလို့ပြောပါလေဗုဒ္ဓနေ့တုန်းကကန်တာရွာမှာလက်နက်ကြီးနဲ့စစ်ကောင်စီတပ်တွေကပစ်ခတ်လို့ဖုန်ကြီးကျောင်းမှာပုန်းခုနေတဲ့ပြည်သူတချို့သေဆုံးခဲ့ရပါလေလက်ရှိကန်တာရွာတွေကစစ်ကောင်စီတပ်တွေထွက်သွားပြီးတဲ့နောက်အခြေအနေတချို့ကိုသူကအခုလိုပြောပြပါလေ
ကျွန်တော်မိသားစုနဲ့ဒါလုံခြုံမယ်လို့ထင်နေတဲ့အရာတွေရှိတယ်ဖုန်ကြီးကျောင်းကိုပို့လိုက်တာမှားသွားတယ်ဟာအမေနဲ့တော်နဲ့ဆုံးနေတဲ့ပါတော့လည်းမဖြစ်ဘူး။ကျွန်တော်အိမ်ကကျတော့သူတဲသွားတယ်၊နေရာနဲ့မျိုးကျတော့အကုန်ချက်ပြီးသွားတယ်၊ချက်ပြီးသွားတယ်ဆိုတာဟိုမှာရှိတဲ့အစားတော့ရေတိတာရဲ့ရှိတဲ့ပစ္စည်းတွေအကုန်ပြီးသွားတယ်။ဆရာအစားပေါ့ဗျာ။ဒီထဲမှာတော့ဘလို့ဟာတွေဆိုကျွန်တော်တို့ကတော့ကိုယ်အိမ်ကိုပဲကျွန်တော်ကတော့အဓိကထားပြီးတော့ကြည့်ရတာပဲဒီကအိမ်ကမဝင်ရဲဘူးလေ။အဲ့ဒါပေါ့။
အ
ော်ကျွန်တော်အိမ်ကတော့ပြည်ပြည်နေကိုကြီးမှန်းပြီးတော့ကျိုးထားတာရှိတယ်ကျွန်တော်တို့အဲကတော့ဘဲဆိုလူနေတဲ့အိမ်မကြီးနဲ့ဟိုလိုပစ္စည်းထားဖို့ဆောက်ထားတဲ့အဆောက်အဦကတော့အပေါ်ကပြည်ပြည်အပေါက်တွေဖြစ်ကုန်တယ်တို့ကျွန်တော်တို့ရေခံရေစင်ကိုရိုက်ဆိုးသွားတယ်တိုက်တွေအိမ်ရှိသီးတဲ့ဟိုမီးရှို့သွားတယ်ဟာမီးရှို့သွားလို့ဟိုမီးမငိမ့်နေတဲ့ဟာကိုကျွန်တော်တို့မီးပြေးနေရတယ်
စီဘီရှောင်းနေရတဲ့ပြည်သူတွေအနေနဲ့နေထိုင်စရာအခက်အခဲဖြစ်နေပါတယ်။အစားအသောက်ကအစားဘာပစ္စည်းမှတည်မလာနိုင်ကြတာကြောင့်အရေးရတဲ့သစ်ပင်အောက်မှာမိုးကစားတွေကိုခင်းပြီးတော့အိပ်ရတာမျိုးတွေရှိသလိုလဲပါတဲ့သူတွေကလဲပေါ်မှာအိပ်ကြရပါတယ်။အစားအသောက်အတွက်လည်းအတော်လေးခက်ခဲတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေကရင်းမပင်နေတဲ့ခွင်မှာစစ်အင်အားအများအများတိုးချဲ့ထားပြီးတော့တရွာဝင်တရွာထွက်ပြည်သူကာကွယ်ရေးတပ်တွေကိုလိုက်ရှာပြီးတော့နေပြည်တော်ရှင်းလင်းနေပုံရတယ်ဆိုပြီးတော့ဒေသခံတွေနဲ့ကာကွယ်ရေးတပ်တွေဘက်ကပြောဆိုကြပါတယ်ရှင်
။မဲဤတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ချင်းပြည်နယ်ဖလန်းမြို့နယ်ဘက်မှာလည်းရိတ်ခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ရင်နှန်းနဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားသတင်းတစ်ပတ်ကျော်ကြာတိုက်ပွဲဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မတ်လ9ရက်နေ့အထိဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအနီးဝန်းကျင်ကျေးရွာတချို့မီးလောင်ခဲ့တယ်လို့ရွာသားတွေဘေးလွရာတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေကြရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ဖလန်းမျိုးကနေဟာခါမျိုးကိုရိတ်ခါသွားပို့တဲ့စစ်ရင်နန်းတွေကိုချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေခြုံခိုတိုက်ခိုက်ခဲ့ရမှာ9ရက်အတွင်း15ချိန်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကသတင်းထုတ်ပြန်ပါတယ်။မတ်လ9ရက်နေ့အထိဖလန်းနဲ့ဟာခါလမ်းတစ်လျှောက်နှစ်ဖက်ပစ်ခတ်တိုက်ခိုက်ကြတာနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF ပြောခွင့်ရပူးထက်နီကအခုလိုပြောပါတယ်။
တိုက်ပွဲအချိန်ကာလကတော့ဖလန်းဟာခါကြား February 29နေ့ဒီမာလာခုနှစ်ကြာပေါ့အဲ့ဒီအချိန်ကြီးက15ချိန်ရှိတာပေါ့နော်အဲ့ဒီဖလန်းဟာခါကြားပေါ့အဓိကအဲ့ဒီမှာသူတို့အသေးပြောက်ငားတာကဒီကိုမျိုးကိုဆိုပြီးတော့ဒီကြောက်ကအောက်မှာနေတဲ့အချိန်ကကျွန်တော်တို့ကအဲ့ဒီကြောက်ကပါကိုအပူဝါနဲ့မိုင်းနဲ့ထိခွေလိုက်တာအဲ့ဒီမှာသူတို့ကတော်တော်ချီသွားတာပေါ့နော်နာအိပ်ပြီးတော့အဲ့ဒီမှာရွာကမီးရှုပ်ပြီးတော့ငါတိတ်ခုတယ်အဲ့ဒီမှာကျွန်တော်တို့ကစစ်တပ်တက်ခန်းကြီးကိုကျွန်တော်တို့တုံးတာနေရှိတာပေါ့နော
်ဟာခါမျိုးကိုဥတီလာတဲ့စစ်ကောင်စီရဲ့တင်ကား2စီးနဲ့အင်အား200လောက်ပါတဲ့စစ်ကား28စီးကိုချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်80ဝန်းကျင်သေဆုံးခဲ့တယ်လို့ဆိုပေမဲ့ VOA ကတီးခြားအတည်မပြုနိုင်ပါဘူးဖလန်းဟာခါအကြာတိုက်ပွဲတွေမှာချင်းမျိုးသားတက်မတော် CNA ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ဖလန်း CDF ဟာခါတပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဖလန်းမျိုးနယ်ဘက်တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ရမှာတော့ဖုန်းလိုင်းအခက်အခဲကြောင့်မရခဲ့ပါဘူးအခုလိုစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေအကြာတိုက်ပွဲတွေဖြစ်ပွားနေချိန်အနီးဘက်ဝန်ကျင်ကကြေးရွာတချို့မီးရှို့ခံရတယ်လို့ပြောပါတယ်မီးလောင်သွားတဲ့ဒေါထက်ရွာသားတွေနဲ့အနီးနားကရန်ထလိုရွာသားတွေတောတောင်ထဲမှာခိုအောင်နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ်
ဆလမ်ကလေးဟာခါလမ်းမကြီးပေါ့စကြောင်းထူရရှိတယ်ပြီးတော့ဒီကအခုလုံးဖက်ပြေးကြတယ်လေအခုလုံးလို့ဆိုကြတယ်တော့ tip ဆိုရရမှာရောက်နေတယ်အဲ့မှာသင်ကစဉ်းစားလို့ပြကြတော့အဲ့ဒါကိုစောက်ကြလို့မရှိဘူးအေးသူတော့တဲမှာတဲတဲမှာနေရတယ်ပေါ့ကျွန်တော်တို့ကဟိုစပေးရှယ်ကိုကူတာပေါ့ဗျာရိတ်ခါတွေတေးပေးတယ်ပေါ့
ဖလန်းကိုရောက်နေတဲ့စစ်ကောင်စီတပ်တွေပြန်ထွက်လာရင်စစ်ကြောင်းနဲ့ထတ်တိုးမှဆိုးတဲ့အတွက်ဒေသခံတွေနေရက်မပြောင်းရဲကြသေးပါဘူး။ဒါအပြင်တိုက်ပွဲဖြစ်ပွားရဒေသတွေမှာနှစ်ဖက်တပ်ဖွဲ့တွေထောင်ထားတဲ့မိုင်းအန္တရာယ်ကလည်းဒေသခံရွာသားတွေအတွက်စိုးရိမ်စရာဖြစ်နေတာပါ။ပြီးခဲ့တဲ့မတ်လ5ရက်နေ့ကပဲဖလန်းမြို့နယ်ဖလန်းဟာခါကြားရန်ထက်လိုရွာရဲ့နှစ်ချင်းတင်းအုပ်ဆရာတော်တပါးမြင်းမြုပ်မိုင်းနေမိခဲ့တယ်လို့ပြောပါတယ
်။ဒီကတော့မြင်းမြုပ်မိုင်းအန္တရာယ်ပေါ့။ခုတည်းကလည်းဒီတော့ဖြစ်နေဒီရောခရက်ရမ်ခလို့ဆိုကြရှိတယ်။အဲ့ဒါကျင်းလို့ဆရာတပားကသူ့ရဲ့တောင်းရမှာသူ့ရဲ့အာလူးတွေနဲ့သွားထားမလို့သွားနေတာပေါ့။ဒီလိုမှငင်းမိပြီးတော့ကျွန်တော်ပြတ်သွားတယ်။အဲ့ဒီရောကလည်းဖလန်းစေးရုံကိုတွေ့ရသေးတယ
်။လက်ရှိဖလန်းမျိုးနဲ့အတွင်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အလှမ်းဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလုထားကြပြီးစစ်ရေးလှုပ်ရှားမှုတွေမြင်ရင်ဘေးလို့ရပုန်းခုန်နေကြရတယ်လို့ပြောပါတယ်ခင်ဗျာ
ကိုငင်းငမ်းပါရှင်ကြားပြည်နယ်ဒီမော့ဆိုမြို့နယ်ဒေါငန်ခါးကျေးရွာမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်လို့ဘာသာရေးအဆောက်အဦတွေနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင်းဒေသခံတွေဟာအရင်ကတည်းကတိမ်းရှောင်နေကြရတဲ့အတွက်တေဆုံးထိခိုက်မှုတော့မရှိခဲ့ပါဘူးစာတင်ကြောင်းတစ်ကြောင်းနဲ့ကက်သလစ်တီလာရှင်ကျောင်းအပါဝင်အဆောက်အဦတွေပျက်စီးခဲ့တဲ့ဒီမော့ဆိုဘက်ကအခြေအနေရန်ကုန်ကလာတဲ့တဲ့အလိမ္မာပြောပြပေးပါရှင
်ဒီမော့ဆိုမြို့နယ်တွေကဒေါငန်ခါကျေးရွာကိုစစ်ကောင်စီတပ်ကဒီနေ့မတ်လ10ရက်မနက်ပိုင်းမှာလေရင်ပေါ်ကပုံကျဲတိုက်ခိုက်ခဲ့လို့ကက်သလစ်တီလာရှင်ကျောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဒေါငန်ခါကျေးရွာအပြင်ဘက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဖေရီလာကတိုက်ပွဲတွေဖြစ်ခဲ့ပေမဲ့ဒီနေ့တိုက်ပွဲတွေငြိမ်နေချိန်စစ်တပ်ကဝေဟင်ကနေရွာကိုတိုက်ခိုက်သွားခဲ့တာဖြစ်ပြီးအပြက်စီးများတယ်လို့ဒေသခံတယောက်ကပြောပါတယ်
ကျေးဇူးရတော့ဒီဂျွန်ခါဒီဖြဲချောင်းနောက်မှာရှိရပါတော့ကျွန်တော်တို့ဒီလရှင်ဘာသာရေးဆောက်အောင်ပျက်စီးသွားတယ်ပေါ့နော်ဂျွန်ခါရကွက်နစ်ကအိမ်ဒီလည်းအဲ့လိုမျိုးပျက်စီးသွားတယ်ပေါ့နော်ပြီးကြရင်တစုံတရာအထိခိုက်ကတော့မရှိသေးဘူးပေါ့နော်ဒီလီရင်ပုံကျဲတော့အဲ့ဒီပျက်စီးသွားတဲ့အိမ်တွေမရှိသေးရဘူးပျက်စီးသွားတာတော့တော်တော်ကြီးကိုဆိုးဆိုးသွားပဲဗျာတော်တော်ကြီးကိုအိမ်ကြီးကိုဘုံကြီးထောင်ပြီးတော့ခွဲပလိုက်တဲ့အနေအထားပုံစံမျိုးပဲဒီဒေတာခံနေကတော့မရှိတော့ဘူးပေါ့နော်အဲ့ဒီနောက်ဖက်တည်းအကောင်လုံးဒီစစ်မြစ်တင်ဒီဒုံခါတကြောလုံးကတော့ဒီလူတွေကတော့မရှိတော့ဘူးပေါ့နော
်စစ်တပ်ဘက်ကစစ်လေရင်နှစည်းနဲ့လာပြီးတိုက်ခိုက်သွားတယ်လို့ပြောပါတယ်ဒေါငန်ခါကျေးရွာအပါအဝင်ဒီမော့ဆိုမြို့နယ်တွေကကျေးရွာတော်တော်များများကပြည်သူတွေကတော့တိုက်ပွဲတွေစားဖြစ်ချိန်တည်းကဘေးလွတ်ရာမှာတင်းရှောင်နေကြရတာမို့ဒီနေ့လေကြောင်းတိုက်ခိုက်မှုအတွင်ထိခိုက်ဒဏ်ရာရသူတွေမရှိဘူးလို့ပြောပါတယ်တိုက်ပွဲတွေဖြစ်နေတာလနဲ့ကြီးကြနေပြီဖြစ်တဲ့ဒီမော့ဆိုမြို့နယ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဘာသာရေးအဆောက်အဦတွေစာတင်ကြောင်းနဲ့ယာယီစစ်ဘေးရှောင်စခန်းတွေထိခိုက်ပျက်စီးနေတယ်လို့ပြည်သူတချို့လည်းသိဆုံးခဲ့ရပါတယ်တိုက်ပွဲတွေရက်နေချိန်မှာလဲစစ်တပ်ဘက်ကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တတ်တယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မနက်10:00ကျော်ကျော်လောက်ကလည်းဒေါငန်ခါကျေးရွာဘက်ကိုစစ်တပ်အခြေဆိုင်ရာစခန်းဘက်ကနေပစ်ခတ်နေတယ်လို့ဒေသခံတဦးကပြောပါတယ်
။ဖရားတောင်းလေနောက်ခမဆောင်လေနောက်စပင်းတောင်းလေအဲ့လိုမျိုးနော်။ဒီကအဲ့လိုမျိုးတွေစစ်မှတ်ထားရတဲ့ပုံစံမျိုးရှိတယ်။မနက်အစောပိုင်းတော့တိုက်ပွဲရှိနေကြစီစောင်းကားကမှလည်းရှိနေခုံးကားကမှလည်းတိုက်ဆရာပြည့်နေမှာနော်။ဒီခုနကတော့မှဆိုတော့ဒီတရားလက်အမြောက်တက်ပြီးနေမှာပေါ့နော်။ဟုတ်ကဲ့ဒီရလက်တော့ဆက်ပြီးလည်းနဲ့ဒီလက်ပြောင်းနေရှိနေတာ
။စစ်တပ်တွေလှုပ်ရှားတဲ့ဒီမော့ဆိုမြို့နယ်အတွင်းနေရာတွေမှာအိမ်တွေဖျက်ဆီးခံရ၊မီးရှို့ခံရ၊ပစ္စည်းတွေလူရခံရတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီမော့ဆိုမြို့နယ်တွေကဖပူးကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေမတ်လ9ရက်နေ့ကအဲ့ဒီကျေးရွာမှာတက်ဆွဲနေထိုင်ခဲ့ပြီးနောက်လူနေအိမ်30ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကဒီနေ့ထုတ်ပြန်ထားပါတယ်။မတ်လ9ရက်နေ့မှာလည်းတေးစုလက်ကျေးရွာကနေအိမ်10လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။ကြားပြည်နယ်ဒီမော့ဆိုဘက်မှာလက်တလောပစ်ခတ်တိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်။
ဒီကရာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဒိုင်းရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ PDF တပ်တွေဟာကနဦးမှာတော့တူမီတနက်ဒေသရှိခဲ့ရာကနေ short တိုက်ဒုံးတွေအထိတီထွင်သုံးဆွဲလာနိုင်ကြပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်
လုံးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကမော်ဘီလေတပ်စခန်းကိုအဝေးထိန်ဘုံနဲ့တိုက်ခိုက်ပြီးဘုံရွာကရဟတ်ရင်ကွင်းကိုတော့ရှော့တိုက်ဘုံ6လုံးနဲ့တိုက်ခိုက်တယ်လို့သက်ဆိုင်ရာ PDF အဖွဲ့တွေပြောတာကိုဖေဖော်ဝါရီလ19ရက်နေ့ထုတ်မြန်မာနောက်သတင်းမှဖော်ပြပါတယ်မော်ဘီစခန်းမှာရပ်ထားတဲ့လေရင်ပြန်တောင်ပံမှာဘုံကတ်ထားပြီးအဝေးကနေဖုန်းနဲ့အချက်ပေးဖောက်ခွဲတဲ့အတွက်ရုရှားလုပ်လေရင်မစင်းပျက်စီးသွားတယ်လို့ဆိုပါတယ်မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟတ်ရင်တွေကိုတော့တရခုနှစ်မှမှရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရပြီးပခုတ်ကူမြို့ရွာကြီးစစ်ကောင်စီစစ်ဆေးရေးဂိတ်လည်းဖေဖော်ဝါရီလ18ရက်နေ့ကရှော့တိုက်ဒုံးနဲ့တိုက်ခိုက်တာကိုခံရပါတယ်။တရုတ်လုံးတရခွန်နဲ့မမတာရိုပြစ်ဒုံးကြီးကိုရှော့တိုက်ဒုံးလို့လူသိများပါတယ် MNDAA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်းရခိုင်တာအင်းပလောင်တပ်ဖွဲ့တွေကသုံးကြပါတယ်တရခွန်နဲ့မမပုံစံ63ကိုတရုတ်ပြည်မှာ1963ကစပြီးအများအပြားထုတ်လုပ်တဲ့အတွက်နိုင်ငံတကာမှာတော်လှန်ရေးအုပ်စုတွေကိုင်းတဲ့ဒုံးလက်နဲ့ပြစ်လာပါတယ
်တရခွန်နဲ့မမရှော့တိုက်ဒုံးဟာအသုံးပြုနည်းတင်ပေးရတာလွယ်ကူပြီးပေါ်ပါတာကြောင့်အာဖဂန်နစ္စတန်ပြည်ရင်းဆက်မှာပျောက်ကြားတွေတုံးတာများပါတယ်။နှစ်ဘင်းတက်ပြည့်စင်မှာအတွဲလိုက်ပြစ်နိုင်တယ်လို့တလုံးချင်းလဲပခုံးထန်းတည်ယူနိုင်ပြီးမြေပြင်မှာချပြီးတော့လဲပြစ်ခတ်နိုင်တာကြောင့်ထိုးစစ်မှာတုံးလိမ့်ရှိပါတယ်။ဒီနည်းရဲ့အားနည်းချက်ကတော့ပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲပါတယ်။ဒါပေမဲ့ပေါက်ကွဲမှုဧရိယာပေ40ပတ်လည်ရှိပြီး9မိုင်အထိပြစ်ခတ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အလေးချိန်18ကီလိုရှိတဲ့ဒုံးတလုံးကိုနေဆက်မှာ2သိန်းကျော်သာပေးရတယ်လို့လူမှုအသံလူမှုကွန်ရက်မှာပေါ်ပြထားပါတယ်။အခုတော့ short tight ဒုံးပုံစံ63ကိုတရုတ်စစ်တပ်မှမသုံးတော့ဘဲပုံစံ81ကိုသာသုံးတယ်လို့ Army Guide Online စာဆောင်မှာဖော်ပြပါတယ်။စနလုံးတွဲကိုဒိန်းတက်ပြည့်စင်ပေါ်မှာတင်ပြီးပြစ်နိုင်ဖို့အတွက်တီးတန့်ဒုံးတက်သားရှိဖို့လိုအပ်ပါတယ
်။လွန်ခဲ့တဲ့နှစ်အောက်တိုဘာလကလည်းမြိုင်မြို့နယ်လင်းကရောလမ်းစုံဂိတ်ကရဲစခန်းကိုဆလင်းကြီးနဲ့မြိုင် PDF တွေပူးပေါင်းတပ်ဖွဲ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ DVV သတင်းမှာဖော်ပြပါတယ်။မိထီတာနဲ့မကွေးလေတပ်စခန်းတွေကိုလည်းလွန်ခဲ့တဲ့နှစ် AP ဒတ်မှာရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်ကြောင်းအေယာဝတီစာဆောင်မှာဖော်ပြပါတယ်။လေကြောင်းရံကိုခုခံတွန်းလှန်မှုတိုင်းရင်းသားတွေပြင်ဆင်နေတာကြားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဟိုမင်းရွာမှာတိုင်းပလောင်တပ်ဖွဲ့စုဆောင်ထားတဲ့လက်နက်ပစ္စည်းတွေထဲမှာတရုတ်လုံ FN6 ပခုံးတန်းလေရင်ပြစ်ဒုံးလဲပါဝင်ပါတယ
်ပခုံးတန်းဒုံး FN6 ဟာတရုတ်လုံဖိနုမြားပြန်လို့အဓိပ္ပာယ်ရပါတယ်2013လောက်ကစပြီးစီးရီးယားပျောက်ကြားတွေရဲ့လက်ကင်ဒုံးလက်နက်ဖြစ်လာပြီးရဟန်းရင်ပြစ်ချရာမှာနာမည်ရပါတယ်တောင်အောင်ပလောင်တပ်ကချင်တပ်ကိုကန့်တပ်ရခိုင်တပ်နဲ့ဝါတပ်တွေမှာ FN6 မြားပြန်ဒုံးရှိနိုင်တယ်လို့စီရေးသူတွေသည်အန်တိုနီဒေးဗစ်ကခံမှန်းပါတယ်စစ်ကောင်စီကတော့တရုတ်စီကယာရတဲ့မောင်းသူမဲ့ဒရုန်းကင်းလောက်လေယာဉ်တွေတုံးပြီးမိထီလာရှန်တဲလေတပ်စခန်းကနေညွှန်ကြားနေကြောင်း၂ 2021မေလ6ရက်နေ့ထုတ် CSIS စာဆောင်မှာဖော်ပြပါတယ်။ပြည်သူလူထုရဲ့အခုခံရေးလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတရုတ်လုံဒရုန်းကိုသုံးတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေသုံးတဲ့လက်နက်ခဲယံ60ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာဖြစ်ပါတယ
်။မြန်မာပြည်ကလက်နက်ကင်တပ်ဖွဲ့တွေဟာတရုတ်လုံစစ်လက်နက်ကိုသုံးနေတာကြာပါပြီ။2020ဇန်နဝါရီလ14ရက်နေ့ကတိန်ဒီမျိုးနဲ့တရုတ်စစ်လက်နက်တွေဖမ်းမိတော့ကမြေပြင်ပြစ်100မမရှော့တိုက်ဒုံးနဲ့လေရင်ပြစ် FN6 ဒုံးကြီးတွေလည်းပါဝင်ပါတယ်။အချိန်တိုအတွင်းရခိုင်တပ်ဖွဲ့အင်အားကြီးထွားလာတာဟာတရုတ်လက်နက်ကြောင့်ဖြစ်ပါတယ်။2020ဧပြီလကဘင်္ဂလားဒေ့ရှ်မူနာကာလီကမ်းခြေမှာဖမ်းဆီးရမိတဲ့စက်တနတ်မောင်းမြန်ရိုင်ဖယ်ပခုံးတန်း FN6 မြားပြန်ဒုံးတွေဟာရခိုင်တပ်အတွက်ရည်ရွယ်ပါတယ်။တရုတ်ပြည်တောင်ပိုင်းကနေငါးဖမ်းတင်မောနဲ့တည်ဆောင်လာတာပါ။ရှမ်းပြည်နယ်တောင်ပိုင်းလွယ်တဲလျံတောင်တန်းမှာအခြေစိုက်တဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့ဟာလည်းတနတ်ဟောင်းတွေကိုပုံစပ်ပြီးရက်ထိုင်းရိုင်ဖယ်ကိုထုတ်လုပ်ပါတယ်။ဒါပေမဲ့ထိရောက်မှုမရှိလို့ရှေ့တန်းမှာမသုံးနိုင်ပါဘူး။လက်နက်ကင်တော်လာရေးနဲ့ကင်းဝေးခဲ့တဲ့သခိုင်းနဲ့မကွေးကပြည်သူကာကွယ်ရေးတပ်တွေကတော့တူမီတနတ်ကနေအစ်မြင့်လက်နက်ကင်ဆောင်နိုင်အောင်ကိုနီကိုဟာနဲ့ကြိုးပမ်းနေကြပါတယ်။လက်လုတ်တနတ်ဟာသုံးဆွဲသူတွေကိုလည်းအန္တရာယ်ပေးနိုင်တာကိုသဘောပေါက်ထားကြပါလေခင်ဗျာ
။ကိုညံဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အခုအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ Omicron နောက်ဆက်တွဲကူးစက်မှုအကြောင်းကိုပြောပြထားပါတယ်။မြမနိုင်ငံထဲမှာ COVID မျိုးကွဲသစ် Omicron ကြောင့်ကိုဗစ်ဇရုတ်တာလိုင်းကြုံရတဲ့အချိန်မှာနောက်ဆက်တွဲဖြစ်နိုင်တာတွေအတွက်စီမံကုသမှုတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဗစ်မျိုးကွဲသစ်ကြောင့်ထူးခြားတဲ့နောက်ဆက်တွဲနှလုံးထိခိုက်တာနဲ့နှုံးချီပြီးတော့အလုတ်ပြန်မစင်းချင်တာကိုဘယ်လိုစီမံကုသသင့်ပါသလဲ။ဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကုသပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင
်။ Okay ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်စရုပ်ထလိုင်းတယ်ပေါ့နော် Omicron မျိုးကွဲသစ်ကူးစက်တာကတော်တော်များလာပြီးတော့ထူးခြားတဲ့ဒီနောက်ဆက်တွဲနှလုံးထိခိုက်မှုအတွက်ဆိုရင်ဘယ်လိုဖြစ်တာနဲ့ဘယ်လိုလက္ခဏာတွေပြတာကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ပြောပြီးမှာဒီတစ်ပတ်တော့ဆရာကြီးဒီနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာနဲ့နောက်ထပ်သတိပြုသင့်တဲ့နောက်ဆက်တွဲတွေကိုအဓိကဆွေးနွေးပါပါဆရာနော်အဲ့ဒီတော့ဒီ Omicron နောက်ဆက်တွဲနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာကိုစရှင်းပြပေးပါလားဆရာကြီ
းအကောင်းဆုံးနည်းလမ်းကတော့ကျွန်တော်တို့စီမံရှိတော့ဆရာဝင်နေပေါ့ဗျာအကုန်လုံးကပေါ့နော်ဒါဟိုသတိထားပေးပါနှလုံးရောင်တတ်ပါတယ်ဟိုဒါကျွန်တော်ပြောဆိုပမာနိုင်ငံမှာလည်းလုံနိုင်တဲ့အနေအထားရှိပါတယ်ဟုတ်ကျွန်တော်တို့ဟိုထွေထွေထူးကျွန်တော်တို့ဗမာနိုင်ငံမှာလည်း echo machine ဆိုတာရှိပါတယ်ကျွန်တော်ထင်တယ်ရိုက်နိုင်ပါတယ်နှလုံး weak ဖြစ်တယ်ဆိုလို့ရှိရင်ဗမာနိုင်ငံမှာနှလုံးရောဂါအထူးဆရာဝန်ကြီးအများကြီးရှိပါတယ်သူတို့လည်းနားလည်ပါတယ်ဘယ်လိုလုပ်လို့ရတယ်လဲဆိုတာဟိုဆေးတွေကဟိုကျွန်တော်တို့သုံးနေတဲ့ဆေးတွေကဟိုထူးထူးခြားခြားဆေးကြီးတွေမဟုတ်ပါဘူးဒီဆေးလောကမှာရှိတဲ့ဆရာဝန်ကြီးဒါအပြင်မှာတော့ကြိတ်ပြီးခုလို့မရပါဘူးကိုဒါမျိုးဆိုရင်တော့ဆေးုံတင်ရပါမှာပါဆေးုံတော်ပေါ်မှာကျွန်တော်တို့အဲ့လိုကြက်ကြက်မမတ်နဲ့ပေါ့နော်နားလည်တက်ချောနဲ့နှလုံးရောဂါအထူးဆရာဝန်တွေပါတို့လည်းပါအောင်ပြီကျွန်တော်တော်မှဒီလိုဟာမျိုးမကုနိုင်ပါဘူးကျွန်တော်ဆိုရင်ဒီနှလုံးရောဂါအထူးဆရာဝန်တွေမှာတစင်တို့လက်ထဲကိုအပ်ပြီးတော့မှတို့ကနေတစင်ဘာဆေးတွေဘာဆေးတွေထည့်မယ်ထည့်လိုက်ပြီးတဲ့အခါကျလို့ရှိရင်ဟိုနှလုံးပြန်ပြီးတော့မော်နီတာလုပ်မယ်ပေါ့လေဆိုတော့ဒီလိုမျိုးတွေနဲ့ကျွန်တော်တို့ကပေးပြီးတော့ကျွန်တော်တို့လုပ်တာပါဆေးအနေအထားကတော့ပမာနိုင်ငံမှာရှိနေဒီနိုင်ငံမှာရှိတဲ့ဆရာတော့အတူတူနီးပါးတော့ပါပဲတိတ်တော့ပွားချောင်းမှုမရှိပါဘူးအဲ့ဒါပဲမဲ့လေဒီယောဂါကိုစောစောစီး diagnosis လုပ်ဖို့အတွက်ကတော့ညံအောင်ဒီလူအောင်ပေါ့နော်နှစ်ခုလုံးတော့လိုပါလေကျွန်တော်ပြောချင်တဲ့သဘောကလူငယ်တွေကိုယ်စီမှာလာကြည့်တယ်ဒီလိုယောဂါတွေဖြစ်တယ်ငါတို့မှာယင်ပတ်အောင်နေငါတို့မှာဒီလိုမျိုးနှလုံးတွေခုန်နေတယ်အဲဒါမျိုးတွေနဲ့ကြုံခဲ့လို့ရှိရင်အဲကျွန်တော်ပြောချင်တာတော့လေဟိုလူနာရဲ့အတန်နားထောင်ကြည့်ပါပေါ့နော်ဘာဖြစ်လို့လဲဆိုတော့တို့ဒါတကယ်ဖြစ်တတ်တဲ့ယောဂါအနေအထားတစ်ခုပါဆိုဒီလိုမျိုးဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့ကစောစောစီးစီးတည်လို့ရှိရင်ကျွန်တော်တို့ကအများကြီးဥနာကိုကျွန်တော်တို့ကုပေးလို့ရပါတယ
်ဟုတ်ကဲ့ဆရာန နောက်ထပ်ရောဒီ Omicron မျိုးကွဲသစ်မှာသတိပြုသင့်တဲ့နောက်ဆက်တွဲရှိသေးလားဆရာ
။နောက်တစ်ခုကတော့လမ်းဆိုသိမ့်မထီတဲ့အတွက်ကြောင့်တခြားနေရာတော့သွားမှာပဲဆိုပြီးသူတို့ကယူဆကြတယ်ပေါ့လေ။ဆိုတော့ဘယ်နေရာတွေသွားသလဲဆိုတော့ဒီနေ့ဒီချိန်ကျွန်တော်တို့ကကြည့်တယ်ဆိုတော့သူတို့ကဘာကိုကြောက်ချလဲဆိုတော့ Long COVID ဆိုတော့ကျွန်တော်ရင်တော့လည်းပြောခဲ့ပြပါတယ်။ဒီ COVID ဖြစ်ပြီးတော့မှနောက်ပိုင်းကျတဲ့အခါမှာကိုယ်ရည်လက်တွေမတည်ကျင်တာလို့ဟိုအလုပ်ကိုပြန်သွားနိုင်အောင်လုံးပြင်းမှန်းနှွမ်းနေတဲ့စိတ်တွေဖြစ်နေတာလို့ကိုခန္ဓာထဲမှာအားမရှိဘူးပေါ့နော်ဆောင်းအားမရှိတော့ဖြစ်နေတာလို့တစ်ချိန်လုံးအိတ်ချင်နေတာလို့ဆိုတော့ဒီလိုမျိုးဟိုရေးရေးရဘာမှလုပ်လို့မရဘဲနဲ့ဟိုဘလို့အဖြေမျိုးပေးလို့မရတဲ့ပေါ့နော်တခါလေကြလို့ရှိရင်ဆရာဝင်လောကမှာဆရာဝင်နေနေရှင်းပြလို့မတတ်နိုင်တဲ့အပိုင်းလက္ခဏာလေးတွေပါလာတယ်ပေါ့လေဆိုတော့အဲ့ဒီအပိုင်းလေးတွေကျွန်တော်တို့ဘလို့လောက်ကြမလဲပေါ့ဒီဆိုအဲ့ဒါတွေကိုကျွန်တော်တို့ကအခုနောက်ပိုင်းတွေကပို့ပြီးစိတ်ဝင်စားရတယ်ပေါ့လေဒီခုကျွန်တော်တို့ပြောရလို့ရှိရင်ဒီခုလက်ရှိအိုမီကွန်နဲ့ပတ်သက်ပြီးတဲ့အခါကြတော့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှုံးချိမလုတ်ချင်မကိုင်းခြင်းဖြစ်တဲ့နောက်ဆက်တွဲပြဿနာမျိုးအတွက်ရောဘယ်လိုလက္ခဏာတွေကိုစောင့်ကြည့်တယ်လဲဆရာ
post covid ပေါ့နော် long covid syndrome လို့ခေါ်တဲ့ covid ဖြစ်ပြီးတော့အဲ့လိုမျိုးအလုပ်ကိုပြန်မဝင်ခြင်းဘူးပေါ့လေပင်ပန်းနေတစ်ချိန်လုံးအိတ်ချင်နေတယ်အိတ်ရနေမထနိုင်ဘူးတစ်ကိုယ်လုံးကြိုက်ခဲနေတယ်နောက်တစ်ခါလေပြောတဲ့ဟာအရန်ကိုသွားလာလှုပ်ရှားမှုနှေးကုန်နေနောက်တစ်ခုကconcentration ကိုပေါ်လေအုံနောက်ထဲမှာဟိုမှတ်ညံပေါ်လေတဖြည်းဖြည်းနဲ့
အာယုံစိုက်ပြီးတော့
အာယုံစိုက်လုံနိုင်တဲ့ဘိုင်းနေဟုတ်တယ်ခင်ဗျဆိုတော့ဒီလိုဘိုင်းနေတဖြည်းဖြည်းကြာလာတယ်ဆိုပြီးတော့ပြောတာရှိတယ်ကိုရဲ့ကျွန်တော်တကယ်ချင်းနေကိုယ်တိုင်မှာလည်းဖြစ်ပြီးတော့ဒီလိုမျိုးတွေပြောကြတယ်ကျွန်တော်တို့မလုပ်လို့ရလဲဆိုတော့ကျွန်တော်တို့လုပ်လို့ရတာတော့တခြားသောယောဂလက္ခဏာတွေမဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကတော့တေချာပေါက်ဟိုဘယ်လိုခေါ်မလဲမဟုတ်တာတခြားသောယောဂတွေအဲ့မှာပေါဝင်ပတ်သက်မှုမရှိတာဘူးလို့ကျွန်တော်တို့အရင်ဆုံးဟိုရူအောင်ပေါ့နော်ထဲထုတ်ပြရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတခြားမဖြစ်နိုင်တာတွေကိုတစ်ခုစီစစ်စစ်ဖယ်ထုတ်ထားလိုက်ပြီးမှဒီကိုဗစ်ကြောင့်ဖြစ်နိုင်တဲ့နှုတ်ချေမလုတ်ချေမကန်ခြင်းဖြစ်တဲ့နောက်ဆက်တွဲကိုရောဘယ်လိုစီမံကုသတယ်လဲဆရာ
သူတို့တေချာထိုင်ပြောဒီကိုဗစ်ဆိုတာပေါ့နော်အဓိကကတော့ကျွန်တော်ပြောရမယ်ဟာနာတာရှည်ရောကလည်းမဟုတ်ပါဘူးဟိုဒီဗိုင်းရပ်စ်ဖြစ်တဲ့အတွက်ကြောင့်ကိုခန္ဓာကနေသူ့ကိုပြန် attack လုပ်ပြီးတော့ကိုခန္ဓာထဲမှာတော့ဒီလိုမျိုးလေးကြီးကြံတာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လည်းအားလုံးပြန်ပြီးလုံနိုင်ပါတယ်လေ။ဒါမင်းပြန်ပြီးတော့နည်းနည်းနည်းနည်းကနေစပြီးတော့ပြန်လုံပြန်မလား။အလုပ်ကိုမလား။နေ့လုံး၈နာရီမလုံနိုင်။၅နာရီလောက်စပြန်ပြီးလုံကြည့်ပါလား။ကျွန်တော်ငယ်ချင်းအဲလိုဆရာဝန်ဆိုလို့ရှိရင်၃လလောက်တော်တော်လေးနာဝါတယ်။အဲလိုမနေဘူးပေါ့နော်။ပြန်ပြန်ပြောရတာပေါ့။မင်းအလုပ်ပြန်ဆင်းပါလား။မင်းရဲ့အဲကိုယ့်ရဲ့စီကံမင်းပြန်ဖွင့်ပါလား။ဒီ၈နာရီမထိုင်နဲ့တနေ့၅နာရီလောက်ပဲထိုင်ကြည့်ပေါ့။အဲဒါနဲ့အခုတော့အကုန်ပုံမှန်ပြန်ဖြစ်သွားပါလေ။ဆိုတော့သဘောကတော့လေကိုယ်စိတ်ထဲမှာဒါကြီးကနာတာရှည်ယောဂါကြီးပါ။ငါဒီယောဂဖြစ်ပြီးတော့ဟိုပြန်ပြီးတော့ပဂရိလူကောင်းတော့မဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်ဒီနေ့ဒီချိန်ထိတော့မတွေ့ဘူးသေးပါဘူးခင်
ဗျဟုတ်ကဲ့ဆရာနောက်ဆုံးရောဒီကိုဗစ်မျိုးကွဲသစ် Omicron ရဲ့နောက်ဆက်တွဲဖြစ်နိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှိအောင်လားဆရာ
Omicron negative ဖြစ်တိုင်းနဲ့ကျွန်တော်တို့ကတခါလေမပေါ့ပါနဲ့ဘာဖြစ်လို့လဲဆိုတော့မပေါ့ပါနဲ့လို့ကျွန်တော်ပြောချင်တဲ့သဘောကလေကျွန်တော်တို့တချို့သောလူတွေမှာ Omicron က9ရက်လောက်နဲ့ပျောက်သွားတတ်ပါတယ်ဟိုတချို့သောလူတွေမှာ9ရက်နဲ့မပြောက်ဘူးကိုယ်12ရက်လောက်ထိကြာသွားတဲ့လူရှိတယ်13ရက်လောက်ထိကြာသွားတဲ့လူရှိတယ်15ရက်လောက်ထိကြာသွားတဲ့လူရှိတယ်တချို့ဆိုလားနဲ့တော့ရှိတတ်တယ်ဒီအကြောင်းကိုကျွန်တော်တို့ကပြန်ပြီးတော့ဒီ Omicron ကိုလုတ်တဲ့အခါမှာ PCR ကိုမစစ်ပါနဲ့ antigen နဲ့ကျွန်တော်စစ်လိုက်ပါဆိုပြီးပြောတဲ့တပိုင်းနေပါတာပေါ့နော်ဆိုတော့ပြောခြင်းတဲ့ဘောကတော့ဂျုံပြီးပြောရလို့ရှိရင်တော့နံပါတ်1 Omicron နဲ့ဂျုံခဲ့လို့ရှိရင်တော့ကျွန်တော်တို့က positive မဖြစ်တဲ့လူတွေမှာလည်းယောဂလက္ခဏာကိုကြည့်ပါကျွန်တော်အရင်တော့လည်းပြောဘူးဆိုရင်လေဗင်နာတွေအချောင်းဆိုးတွေဒီနေ့ဒီအချိန်ကြီးမှာတခြားသောလက္ခဏာတွေတခြားသော influencer တို့ပါလို့ဟိုသိပြီးတော့မစဉ်းစားပါနဲ့အဲ Omicron ကလည်းကျန်တာမဖြစ်နိုင်ဘူးဆိုတာလေးကိုကောင်းနေမှာအရင်ထည့်ထားပြီးလို့ရှိရင်တော့ကျွန်တော်ထင်ပါတယ်လေဒါမျိုးကျွန်တော်အစော်ကြီးသိတယ်လို့ပြောထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အိုမီခရိုနောက်ဆက်တွဲကုသမှုတွေအကြောင်းကုသရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ FEVR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင်။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်လေးကီကိုဒေသနဲ့ကော့ခရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေစုခွာပေးဖို့ KNU တပ်မဟာ6ဘက်ကတောင်းဆိုထားပါတယ်။စကိုင်းတိုင်းရင်းမာပင်မြို့နယ်တွေကတိုက်ပွဲအတွင်းမှာတော့အရက်သား6ယောက်သေဆုံးသွားတယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်ရခိုင်ပြည်သူရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကေကော်ဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ဒူးပလရခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထံမှမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးပို့ထားပါတယ်။ဒေတာခံလူထုဟာလနဲ့ချီစစ်ရှောင်နေရတယ်လို့စားစရာနဲ့ရိတ်ခါမလုံလောက်တာတွေနဲ့ကြုံနေရတဲ့အပြင်တက်ကြီးရွယ်အိုးနဲ့ကလေးငယ်တွေဟာဒုက္ခရောက်နေတာကြောင့်နေရပြန်နိုင်ဖို့တင်ပြတ်လာတဲ့အတွက်အခုလိုအတိပေးအကြောင်းကြားစာပို့တာဖြစ်တယ်လို့ခရိုင်အတွင်းရေးမှူးပတိုလစ်တန်ကပြောပါရယ်စစ်ကောင်စီတပ်ဖက်အနေနဲ့တမတ်ရဲ့အတွက်ပြန်လည်ဆုတ်ခွာတာမရှိရင်ဖြစ်လာမယ့်အကျိုးဆက်နဲ့ပြဿနာတွေကိုလည်းတာဝန်ယူမှာမဟုတ်ကြောင်း KNU ရဲ့အကြောင်းကြားစာထဲမှာဖော်ပြထားပါရယ်လေးကေကော်ဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာကလူထုတွေဟာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလကတည်းကစတင်ထွက်ပြေးတိမ်းရှောင်နေရပြီးစစ်ကောင်စီတပ်ဖက်ကလေကြောင်းတိုက်ခိုက်မှုအပြင်မြေပြင်တိုက်ခိုက်မှုတွေမကဘဲကျေးရွာတွေမှာတပ်ဆွဲနေထိုင်တာကြောင့်စစ်ရှောင်တွေနေရပြန်နိုင်ဖို့မလွယ်သေးဘူးလို့လည်းစစ်ရှောင်ကူညီသူတွေကပြောပါရယ်
စကိုင်းတိုင်းဒေသကြီးရင်းမာပင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေပြီးကလေးငယ်တွေအပါအဝင်အရက်သားပြည်သူ6ယောက်လက်နက်ကြီးကြီးစထိမှန်ပြီးတေဆုံးသွားပါတယ်။မတ်လ10ရက်နေ့ကတရက်လုံးတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးစစ်ကောင်စီတပ်ဘက်ကကြေးရွာထဲလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်လက်ပံတော်ကြေးရွာဘုံကြီးကျောင်းဝင်းထဲတိမ်းရှောင်နေရတဲ့ရွာသား73ယောက်လက်နက်ကြီးကြီးထိမှန်ပြီးအဲ့ဒီထဲကကလေးငယ်အပါအဝင်တက်ကြီးပိုင်း6ယောက်တေဆုံးသွားပါတယ်။ဒီတိုက်ပွဲအတွင်းအရက်သားပြည်သူတေဆုံးမှုတွေရှိတဲ့အပြင်လူနေအိမ်တချို့နဲ့စာတင်ကျောင်းဆောင်တချို့လည်းမီးရှို့ခံထားရတယ်လို့ PDF တာဝန်ခံကပြောပါတယ်
။ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းနလကြာပျောက်ဆုံးနေတဲ့မိုင်းကင်မြို့နယ်ရဲ့ TNP တအားမျိုးသားပါတီမိုင်းနုံဟန်ရဲ့တေဆုံးပုတ်ပွားနေတဲ့အယုတ်အလောင်းကိုပြန်လည်တွေ့ရှိပြီလို့ပါတီအလုံမှုဆောင်မိုင်းအောင်ခမ်းကပြောပါတယ်။မတ်လ3ရက်နေ့ကမိုင်းနုံဟန်ရဲ့အလောင်းကိုမိုင်းကင်မြို့ပန်ပွဲကျေးရွာအနီးတောတွင်းတနေရာမှာတွေ့ရှိခဲ့လို့အဲ့ဒီနေ့မှာပဲတကြိုလိုက်ပြီလို့မိုင်းအောင်ခမ်းကပြောပါရယ်မိုင်းနုံဟန်ဟာသူ့ရဲ့ဇနီးသမီးနဲ့အတူမိခင်ဖြစ်သူရက်လယ်စွန်းတုတ်ကအပြန်ဇန်နဝါရီလ10ရက်နေ့တုန်းကတုံလောင်းနဲ့ပန်လော့ရွာကြားမှာပျောက်ဆုံးသွားခဲ့တာပါတအန်းလူမှုအတိုင်းဝိုင်းကတော့အဲ့ဒီဒေသမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ RCSS တပ်ဖွဲ့ကဖမ်းဆီးသွားတာလို့ပြောဆိုနေကြပေမဲ့ RCSS ဖက်ကတော့သူတို့လက်ချက်မဟုတ်ကြောင်းပြောဆိုပါရယ်လက်ရှိမှာတော့မိုင်းနုံဟန်ရဲ့ဇနီးနဲ့သမီးကတော့အသက်ရှင်နေသေးလားသေဆုံးပြီလားဆိုတာမသိရသေးပဲပျောက်ဆုံးနေပါရယ
်ရခိုင်မျိုးသားပါတီ ANP ပါတီဝင်တွေအနေနဲ့မိမိစံတအလျောက်ပါတီကနေနှုတ်ထွက်ခွင့်ရှိပြီးကြိုက်နှစ်တက်ရပါတီအဖွဲ့အစည်းတွေမှာပူးပေါင်းဝင်ရောက်ခွင့်ရှိတယ်လို့မစလချောင်းနေကပြုလုပ်တဲ့ပါတီဘိုဟိုကော်မတီစီဝေကဆုံးဖြတ်လိုက်တယ်လို့သိရပါရယ်အခုလို့ဆုံးဖြတ်ရတာကတော့လက်ရှိနိုင်ငံရေးအခြေအနေအရပါတီဝင်တူတယောက်ချင်းစီရဲ့တဘောထားကိုလေးစားတဲ့အနေနဲ့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါရယ်ပါတီကနှုတ်ထွက်သွားသူတွေတခြားပါတီအဖွဲ့အစည်းတာဝန်တွေကိုထမ်းဆောင်နေကြတဲ့ပါတီဝင်တွေအနေနဲ့လည်းပါတီနဲ့တက်ဆိုင်မှုမရှိတော့သလိုအကြောင်းအမျိုးမျိုးကြောင့်ပါတီနဲ့ကင်းကွာနေတဲ့ပါတီကောင်ဆောင်တွေအနေနဲ့ပါတီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ခြင်းရှိမရှိကိုမတ်လ15ရက်နေ့နောက်ဆုံးထားပြီးပါတီကိုတင်ပြကြဖို့တဘောထားတောင်းခံလွာကိုလည်းထုတ်ပြန်ထားပါတယ်
မွန်ညင်ညွတ်ရဲ့ပါတီ MUP ရဲ့ပထမဆုံးအကြိမ်ညီလာခံကိုမတ်လတတိယအပတ်မှာကျင်းပမှာဖြစ်ပါတယ်။ဒီညီလာခံကိုမတ်လ18ရက်နေ့ကနေ20ရက်နေ့အထိမော်လမြိုင်မြို့မှာကျင်းပဖို့လျှာထားကြောင်း MUP မှပြောခွင့်ရသူနိုင်တလန်ကြီးကပြောပါတယ်။
ပါတီညီလာခံကနေပါတီတိဆောက်ရေးလုပ်ငန်းအဓိကဆွေးနွေးသွားဖို့ရှိတယ်လို့သူကပြောပါတယ်။ပါတီကိုစားပြုတ်မှုမှာမူဝါဒအရအမျိုးသမီးနဲ့လူငယ်တို့ရဲ့ပါဝင်မှု30ရာခိုင်နှုန်းအထိပါဝင်နိုင်ဖို့ပါတီကတိုက်တွန်းထားပေမဲ့မြေပြင်အနေထားမှာပါဝင်မှုရာခိုင်နှုန်းနည်းပါးနေသေးတယ်လို့လည်းလူငယ်ရေးရာကော်မတီပါတီဗဟုအလုံးမှုဆောင်မိဆန္ဒနွန်ကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေရပ်တန့်ပြင်းထန် ULAAA ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်ရခိုင်ပြည်သူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိနေလဲဆိုတာကိုတော့မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ကျောက်တော်ဒေသခံတို့ဖြစ်တဲ့ဦးကျော်လှမြင့်ကတော့ ULAAA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်။
လက်ရှိတော့ဒီ ULA အစိုးရလို့မကြီးညာကြီးကအခုထိကြီးညာတဲ့ဆီတော့တော့ကောင်းတဲ့တရားစီရင်ရေးအုပ်ချုပ်ရေးဖြစ်ဖြစ်ပါလေ။ဒါပေမဲ့ဒီလက်ရှိကတော့ပြဿနာမြေစကလာဖြစ်တဲ့အတွက်လွှဲချက်တွေအများကြီးမရှိစေကမူရေးနည်းနည်းပါးပါးတော့ရှိနေတာပေါ့။ဒါတွေကိုလည်းပြည်သူလူထုအနေနဲ့သိခဲ့ခွင့်လွှတ်တဲ့နေရာမှာသိခဲ့ခွင့်လွှတ်တဲ့
2021ခုနှစ်အတွင်း ULAA တရားရုံးတွေမှာလာရောက်တိုက်ကြတဲ့အမှုတွေထက်ကရာဇဝဲမှု1025မှုနဲ့ဓမ္မမှု685မှုကိုဖြေရှင်းပေးနိုင်ခဲ့ပြီးနောက်ထပ်ရာဇဝဲမှု624မှုနဲ့ဓမ္မမှု1119မှုဖြေရှင်းဖို့ကြံသေးတယ်လို့ ULAA ပြန်ကြားရေးတာဝန်ခံခိုက်သုခကမဲလာ900နှစ်ကပြုလုပ်တဲ့အွန်လိုက်သတင်းစာရှင်းလင်းပွဲမှာပြောဆိုသားပါတယ်။ရခိုင်ပြည်နယ်လူအခွင့်အရေးမြင့်တဲ့သူမြတ်ကွန်ရခေါက်ဆောင်ဦးမြတ်ထွန်းကတော့တရားစီရင်ရေးနဲ့အုပ်ချုပ်ရေးဘက်မှလိုအပ်ချက်တွေရှိနေသေးတယ်လို့အခုလိုပြောပါတယ်
။ဒီအုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာတော့လိုအပ်ချက်ရှိတယ်လို့ကျွန်တော်တို့ကထင်မြင်ဆုံးသက်ပါတယ်။ဘာလို့လဲဆိုတော့ပြည်သူတွေကနေပြီးတော့တရားစီရင်ရေးနဲ့အုပ်ချုပ်ရေးမှာမဟုတ်မတရားခံရတယ်ကိုယူခင်းပြီးတော့အဲ့လိုတင်ပြရတယ်ရှိလာတယ်အဲ့ဒီ ULAA ရဲ့ပြောရင်ရှိကွန်ရှိသူဥခေပြောတာတင်ပြီးတော့ ULAA ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးပေါ်မှာတင်ပြီးတော့လိုအပ်ချက်ရှိတာကိုရှင်းပြနေတော့တိုင်တန်းနိုင်တယ်အဲကျွန်တော်တို့လည်းဆက်လက်ပြီးတော့အရေးယူဆောင်ရွက်မယ်ဆိုပြီးတော့အဲ့လိုတင်ပြတဲ့ရှင်းလင်းပွဲမှာလေးပြောရတယ်ကိုကျွန်တော်တွေ့ရပါတယ
်တေရှာလေးချမ်းထားတဲ့ဝန်ထမ်းတွေမဟုတ်တဲ့အတော့တချို့ကိစ္စတွေမှာမပြေလည်တာတွေရှိသလိုလုတ်ပိတ်ခွန့်ကိုအလွေးသုံးစားလုတ်တဲ့ဝန်ထမ်းတွေကိုလည်းအရေးယူထားပြီးပြည်သူတွေအနေနဲ့အာဏာပါဝါအလေးသုံးစားလုတ်တဲ့သူတွေကိုတိတိကျကျသတင်းပေးတိုက်ကြကြဖို့ခိုက်သုခကသတင်းစာရှင်းလင်းပွဲမှာပြောဆိုတော့တဲ့အပေါ်ဘူးတိတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောဦးအောင်သောချွေကအခုလိုပြောပါတယ
်ကိုကြီးတစ်ခုပါတော့အာနေချဲအာသာချင်းဆိုတာတော့ရှိပြီးသားပဲလေသူတို့ကိုယ်တိုင်ကဒီလိုအာနေချဲဖြစ်ပါတယ်လို့ပြောတယ်ဆိုတာကဒါ transparency ရှိတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဒီလိုဝန်လေးမိသားမှုရှိတယ်ဆိုတာပြောလို့ရတယ်ဒါအဖွဲ့အစည်းတစ်ခုရဲ့ခိုင်မာမှုကိုပြတဲ့သဘောဖြစ်တယ်ဆိုတော့သူတို့အနေနဲ့ချစ်မှဘာလို့လုပ်မလဲဆိုတာကိုဒါကောင်းကောင်းကြီး lesson လေးယူထားတဲ့သဘောဖြစ်တယ်အဲ့ဒါကြောင့်အကောင့်ချင်းဖြစ်လာလိမ့်မယ်လို့ထင်တယ်ဒီအချိုးကြီးပိုင်းရောတရားစီရင်ပိုင်းရောအကုန်လုံးအတွက်တူအော်ဒီရှင်ဒီမှာသူပြောတာဖြစ်ဖြစ်လိမ့်မယ်လို့ကျွန်တော်ကတော့မှတ်ချက်တယ
်လာရှိအစီအမတရားရဲ့ကိစ္စတွေကိုအလေးထားဆောင်ရွက်နေတဲ့အတွက်တိုးတက်မှုရှိနေတယ်လို့ပညာတဲ့လူငယ်တွေအနေနဲ့လည်းပူပေါက်ပါဝင်ကြဖို့ဥခိုက်ဒုက္ခကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုတော့ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းော်တိုက်နယ်ထဲမှာတိုင်းသာလက်နက်ကင်အချင်းချင်းဖြစ်ပွားနေတဲ့စစ်ရေးပဏိပခနောက်ဆက်တွဲအကျိုးဆက်တွေအဖြစ်ဒေသခံတွေမိုင်းနေမိတာတေကြီးပြက်စီးတာတွေဇက်တိုက်ခံစားနေရပါတယ်ဒီအကြောင်းကိုတော့နမ်ဟော်မကနေစူးစီးတင်ဆက်ပေးထားပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းော်တိုက်နယ်မှာမတ်လ9ရက်နေ့မနက်ပိုင်းကခိုးခမ်းမြော်လေခေါင်မှာကလေးတွေဆော့ကစားနေကြစဉ်မိုင်းနှင်းမိတာမှာကလေး3ယောက်ပွဲချင်းပြီးသေဆုံးပြီးတော့12ဦးဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။လာရှိုးရောက်မိုင်းော်ကလူမှုကူညီရေးအဖွဲ့ကလူငယ်တဦးကရှမ်းပါတာနဲ့အခုလိုပြောပါတယ
်
။အခုဖြစ်တာကဆိုးရွားတယ်။ရွာလေခေါင်မှာကူကဖြစ်တာ။ကလေးတွေပြိလိုက်ဆော့နေတော့ဒီကသွားနေမိတယ်။မိုက်ထပေါက်တော့ကလေး3ယောက်ပွဲချင်းပြီးသေးတယ်။တစ်နှစ်နဲ့10လအရွယ်ကလေး3ယောက်လည်းပါတယ်။ကျန်2ယောက်ကတော့6နှစ်နဲ့8နှစ်အရွယ်ပေါ့။အ
ဲ့ဒီပောက်ကွဲမှုကြောင့်အသက်80ကျော်အဖွားတယောက်အပါဝင်ဒဏ်ရာအပြင်းထန်ရရှိသူ11ယောက်စလုံးကိုလာရှိုးစစ်ဆေးရုံကိုပို့ဆောင်ဆေးကုထားရပါတယ်။မိုင်းော်တိုက်နယ်ထဲမှာပြီးခဲ့တဲ့ဇန်နဝါရီလကတည်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့တပ်စခန်းတွေကိုအာဏာသိမ်းစစ်တပ်ကလိုက်လံပစ်ခတ်တိုက်ခိုက်နေပါတယ်။
မိုင်းယော်ဖက်မှာအပြင်ကြောက်မဲတီဘောနမ်လန်မိုင်းကန်ရက်ဆောက်ကနေအခုဆိုရင်လဲချားပင်လုံမျိုးဖက်အထိ SSPP နဲ့ TNLE တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS ကြားတိုက်ပွဲတွေကကူးဆက်လာနေပါတယ်။မိုင်းနင်းမိလို့ထိခိုက်ဒဏ်ရာရမှုအများဆုံးကတော့မိုင်းယော်တိုက်နယ်ထဲမှာဖြစ်ပွားတဲ့မိုင်းနင်းမိမှု၂ကြိမ်မှာ9ယောက်သေဆုံးပြီး16ယောက်ဒဏ်ရာရရှိခဲ့ပါတယ်။အလားတူမတ်လ၈ရက်နေ့အထိတီဘောမြို့နယ်နမ်လန်မြို့ထဲမှာပဲမိုင်းနင်းမိမှုကြောင့်ရွာသား9ဦးမနေ့ထိခိုက်ဒဏ်ရာရရှိပြီးတေကျေမှုလည်းရှိခဲ့တယ်လို့တီဘောဒေတာခန်ကြီးကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးပရဟိတအဖွဲ့ဝင်လူငယ်တဦးကအခုလိုပြောပါတယ်
သူတို့အချင်းချင်းတိုင်းရင်းသားလူမျိုးချင်းချင်းမတည့်တာတော့မတည့်တာပေါ့မဟုတ်လားကျွန်တော်တို့လူတို့တယောက်နေတော့ကျွန်တော်ဖြစ်ဖြစ်ချင်တာတော့ထောင်ထားတဲ့မိုင်းကြီးတွေလည်းပြန်ပြီးချုပ်ဖြစ်ချင်တာပေါ့ဘာလို့လဲဆိုရင်ဈေးကမရှိရင်တခြားလူတွေထိမှာပဲ
2022ခုနှစ်နလသာကာလအတွင်းရှမ်းပြည်အတွင်းမှာမိုင်းနှင်းမိမှုကြောင့်ဒေသခံရွာသားတွေ10ဦးထပ်မံတေဆုံးပြီး30ထပ်မံဒဏ်ရာရရှိခဲ့တယ်လို့လဲစစ်ရှောင်တွေကိုကူညီပေးနေတဲ့ရှမ်းပြည်တောင်ပိုင်းကလူငယ်အခွဲကပြောပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကေကောဒေသနဲ့ကော့ကရီမြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ဒူးပလယာခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထံကိုအကြောင်းကြားထားပါတယ်။စကိုင်းတိုင်းဒေသကြီးရင်းမာပင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေအကြားတိုက်ပွဲကြောင်းအရသာပြည်သူ၆ယောက်လက်နက်ကြီးကြီးစထိမှန်ပြီးသေဆုံးသွားပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ FVB ရတိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ကြာသာပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးကြပါရစေ။ရုရှားယင်နံတင်သွင်းမှုပိတ်ပင်ကန့်သတ်တဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်ကမနေ့ဗုဒ္ဓဖူးနေ့မှာတခဲနဲ့ထောက်ခံအတည်ပြုလိုက်ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရုရှားကယင်နံတင်သွင်းမှုကိုပိတ်ပင်ကန့်သတ်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အစောပိုင်းကကြေညာချက်ကိုလွှတ်တော်ကဥပဒေအဖြစ်ပြဋ္ဌာန်းနိုင်မှုဆောင်ရွက်တာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတို့ကြားအပြစ်ခတ်ရဲစဲရေးအတွက်တူရကီနိုင်ငံမှာတွေ့ဆုံဆွေးနွေးမှုဟာတိုးတက်မှုတစုံတရာမရဘဲပြီးဆုံးသွားတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။ယူကရိန်းနိုင်ငံအတွင်းရုရှားဘက်ကဓာတ်ရုဒါမှမဟုတ်ဇီဝလက်နက်တွေအသုံးပြုဖို့ကြိုးစားလာနိုင်တဲ့အကြောင်းအမေရိကန်ကမနေ့ဗုဒ္ဓဖူးနေ့ကတရားဝင်သတိပေးလိုက်ပါတယ်။ယူကရိန်းနိုင်ငံတွင်တရားမဝင်ဓာတ်ရုလက်နက်ထုတ်လုပ်မှုတွေရှိနေတဲ့ဆိုတော့ရုရှားဘက်ကဆွဆွဲချက်ကိုလည်းအမေရိကန်သမ္မတအင်ဖျူရောကညင်းပယ်လိုက်ပါတယ်ရှင်။တရုတ်နိုင်ငံကရုရှားကိုလေးရင်အပိုပစ္စည်းတွေရောင်းချဖို့ပိတ်ပင်ခဲ့တယ်လို့ဒီညင်းဆိုခဲ့တယ်လို့ရုရှားလေကြောင်းဆိုင်ရာအာဏာပိုင်တွေကိုကိုးကားပြီးတော့ရုရှားသတင်းဌာနတွေကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါဟာအမေရိကန်အခြေစိုက်ဘိုးရင်းနဲ့ဥရောပအခြေစိုက် Airbus ကုမ္ပဏီတို့ကရုရှားကိုလေယာဉ်အပိုပစ္စည်းတွေရောင်းချမှုဂျက်တက်လိုက်ပြီးတဲ့နောက်မှာတရုတ်ဘက်ကအလားတူလှုပ်ဆောင်တဲ့သတင်းထွက်လာတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီနေတဲ့ Nippon Foundation ဥက္ကဋ္ဌယိုဟီဆာဆာကာဝါဟာဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုဟာအဓိကအားဖြင့်ဒေသဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့ KNU ဘက်ကပြောပါတယ်။ဒီကနေ့မှာတော့ဒီဆာဆာကာဝါဟာကရင်မျိုးသားစီယုံ KNU ကရင်ညီအမျိုးသားတိုးတက်ရေးပါတီ KMPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်နေတဲ့ဒီကနေ့မနက်ပိုင်းမှာတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်ရှင်။KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစစ်ဖို့နဲ့တွေ့ဆုံဆွေးနွေးပွဲမှာတော့အဓိက 4K ကော်ရဲ့မြို့တည်ကိစ္စကိုဆွေးနွေးခဲ့တယ်လို့ KNU ရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖရိုစော်တော်နီက VOA ကိုပြောပါရရှင်။ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်မကြီးဦးကျော်စွာမင်းအနေနဲ့သူအခုနေထိုင်နေတဲ့တန်မကြီးနေအိမ်ကနေထွက်ခွာပေးသွားဖို့ဗြိတိန်အစိုးရကနေတိုက်တွန်းထားတဲ့အကြောင်းရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်။မနေ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်ဝေဖန်ပြောဆိုခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့တန်မတ်ယာရုကနေဖေရှားခံခဲ့ရပေမဲ့လက်ရှိအချိန်အထိတန်မတ်ကြီးနေအိမ်မှာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်ရှင်။
မတ်လ၁၀ရက်နေ့ကြာသပတေးနေ့ညရဲ့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Eliab တို့ဖြစ်ပါတယ်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တပ်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.